Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းဘေးရန်ဒီရဲ့အတွေ့အကြုံတွေမင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2021ခုနှစ်ဖေဖော်ဝါရီလ29ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ340/48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာပါ။တော်ရရှိများခင်ဗျာဒီနေ့မနက်ခင်းအတွက်အထူးကြဆုံးသတင်းတစ်ပုဒ်ကိုတင်ဆက်မှာပ
ါဒီရေတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်ပြည်သူသားအဓိကပါရေတော်ဘုံအောင်ရမည် And thank you Mr. President
NLD အရသာအစိုးရဘက်မှရပ်တည်သွားမယ်ဆိုတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းရဲ့နယူးယောက်မြို့ကပြောကြားချက်တင်တဲ့အတူတုံ့ပြန်သံတွေကိုပါတပါးလေးနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထို့တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကလက်ရှိမြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းယူမှုကိုသူ့အနေနဲ့ကန့်ကွက်ကြောင်းနဲ့ NLD အစိုးရကသာသူအတိမတ်ပြုကိုစားပြုတယ်လို့တောက်ကြံနေကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။အခုချိန်မှာနိုင်ငံတကာအတိုင်းအဝိုင်းတွေနဲ့လက်ရှိဖိအားတွေနဲ့တင်မလုံလောက်ဖဲအာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ကိုပိုးပြီးတော့ပြင်းထန်တဲ့ဖိအားပေးမှုတွေလုပ်ဖို့လဲကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအတွက်တီးတန့်ချင်းပါတဲ့အလွတ်တဘောဆွေးနွေးပွဲမှာပြောကြားခဲ့တာပါ။ဒါအပြင်2020ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကဒီအစည်းအဝေးအတွက်ပေးပို့တဲ့သဘောထားကိုလည်းတမ္မကြီးကဖတ်ပြခဲ့တာပါ။အယတ္တအဆောအကိုဖြုတ်ချပြီးအယတ္တခေါင်းဆောင်တွေကိုဖမ်းဆီးဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ်နင်းနေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာလူသားစုအလုံးပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးဒီအတွက်နိုင်ငံတကာအတိုင်းအဝိုင်းကနေပြင်းပြင်းထန်ထန်အရေးယူပေးဖို့လဲတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်အလုံးအနေနဲ့စစ်တပ်အာဏာသိမ်းမှုကိုတနိုင်ငံချင်းကနေပြင်းပြင်းထန်ထန်ရှုတ်ချဖို့စစ်အုပ်ချုပ်သူတွေနဲ့မပူးပေါင်းဖို့နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံမှုပေးဖို့နဲ့လက်ရှိမြန်မာနိုင်ငံတွင်းကစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်နေတဲ့ဆန္ဒပြပြည်သူတွေကိုမြန်မာစစ်တပ်အကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်အောင်ဖြစ်နိုင်တဲ့ဤမျိုးစုံတုံးပြီးဖိအားပေးဖို့ CRPH ကအလေးနဲ့တောင်းဆိုသွားကြောင်းပြောကြားခဲ့တာပါသူ့မိန့်ခွန်းအပိတ်မှာတမ္မကြီးဦးကျော်မိုးထွန်းကဒီဆင်းရဲဘက်ကိုကြည့်နေတဲ့မြန်မာနိုင်ငံသားတွေကိုအခုလိုပြောကြားခဲ့ပါတယ
်မင်္ဂလာပါညီကိုပေါင်းနှမများနဲ့တွေ့ချင်းညီနောင်သားချင်းများခင်ဗျာမိမိတို့ဆောင်ရွက်နေတဲ့စစ်တပ်အာဏာသိမ်းမှုချက်ချင်းအဆုံးသတ်ရေးမိမိတို့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်သမရာကြီးဦးဝင်းမြင့်နဲ့အခြားမတရားထိန်းသိမ်းခံရထားရသူများချက်ချင်းလွတ်ပေးရေးနိုင်ငံတော်အာဏာပြည်သူ့တံပြန်လည်ရရှိရေးဒီမိုကရေစီပြန်လည်ရရှိရေးနဲ့ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးဒီအရေးတော်ပုံကြီးအောင်မြင်ရေးကိုမိမိတို့အလွန်အသီးသီးမှပြည်သူပြည်သားများအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့အတူတကွလက်တွဲဆောင်ရွက်နေတာကိုအထူးကျေးဇူးတင်ရှိပါတယ်ဆက်လက်ဆောင်ရွက်သွားကြဖို့ကိုလည်းမေတ္တာရက်ခံတိုက်တွန်းအပ်ပါတယ်ခင်ဗျာဒီရေးတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်ပြည်သူသားအဓိကပါရေးတော်ဘုံအောင်ရမည် And thank you Mr. President
ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းဟာအစည်းအဝေးပြီးကုလသမဂ္ဂရုံးရှိမှာရာရောက်စုဝေးဆန္ဒပြကြတဲ့မြန်မာနိုင်ငံသားတွေစီလာရောက်ပြီးကျေးဇူးတင်စကားလည်းပြောကြားခဲ့ပါတယ
်ကျွန်တော်တို့အရွေးကောက်ခံအစိုးရပြန်လဲတာဝန်ယူဖို့နောက်ပြီးတော့ကျွန်တော်တို့အမြဲတမ်းပြောနေတဲ့ဒီမိုကရက်တစ်ဖက်ဒရယ်ယူနီယံတည်ထောင်ဖို့ဆိုတဲ့ဒီရေးတော်ပုံကြီးကိုကျွန်တော်အားလုံးဝိုင်းဝန်းကိုပြီးတော့ကျွန်တော်ပြည်တွင်းအောင်ပြည်ပအောင်အားလုံးဝိုင်းဝန်းဆောင်ရွက်နေတဲ့လူတွေအကုန်လုံးကျေးဇူးအများကြီးတင်ပါတယ်လို့ဒီနေ့ကကျွန်တော်ပြောလိုပါတယ
်အခုလိုကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးရဲ့ NLD အစိုးရကိုကိုစားပြုမယ်ဆိုရက်ပြောကြားချက်တွင်လည်းပတ်သက်ပြီးမြန်မာနိုင်ငံ Washington DC မှာရှိတဲ့မြန်မာတမ္မကြီးဦးအောင်လင်းရဲ့တုံ့ပြန်ချက်ကိုတောင်းခံဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီး မြန်မာတမ်မတ်ကြီးရဲ့သဘောထားကိုသိရဖို့ဆက်သွယ်ခဲ့ပေမဲ့လည်းအခုထိဆက်သွယ်လို့မရသေးတာပါဒီစစ်အာဏာသိမ်းမှုကိုမကျေနပ်တဲ့အတွက်ပထမဆုံးရာထူးကနေနှုတ်ထွက်ခဲ့တဲ့မြန်မာတန်အရာရှိကတော့အမေရိကန်နိုင်ငံမြန်မာတန်ယုံကပထမအတွင်းဝင်ဦးမောင်မောင်လက်ဖြစ်ပါတယ်သူကနိုင်ငံတကာမှာရှိတဲ့တခြားမြန်မာတန်ယုံဝန်ထမ်းတွေအနေနဲ့လည်းစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်ကြဖို့အတွက်တိုက်တွန်းနေတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံတကာအတိုင်းဝိုင်းကနေအတိမှန်မပြုတ်ဘို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ရှနာဘုဂနာကလည်းကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းပြောကြားခဲ့ပါတယ
် I call on all states to take side for the people of Myanmar to take side for democracy and human rights
အပေါ်ဝင်နိုင်ငံတွေအားလုံးအနေနဲ့မြန်မာပြည်သူတွေဘက်ကနေရပ်တည်ကြဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးဘက်ကနေရပ်တည်ကြဖို့အပြင်အဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့တာဝန်ချေအောင်ဆောင်ရွက်ကြဖို့လဲတိုက်တွန်းခဲ့တာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီအာဏာသိမ်းအစိုးရအပေါ်မှာတရားဝင်မှုမပေးဖို့အတိမတ်မပြုဖို့အရေးကြီးကြောင်းလဲအထွေထွေညီလာခံမှာမြန်မာရေးတီးတန့်ဆွေးနွေးပွဲမှာပြောကြားသွားခဲ့တာပါမြန်မာစစ်တပ်ကဘလို့ပဲပြောပြောအရေးပေါ်အခြေအနေကြီးညာပြီးစစ်တပ်အာဏာလွှဲယူမှုဟာအခြေခံဥပဒေကိုဗျောင်ဗျောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လဲအထူးကိုယ်စားလှယ်ကပြောပါတယ်ဒီမိုကရေစီနည်းကျပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်အမတ်တွေစုပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုထောက်ခံဖို့လဲအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့တာပါဒါအပြင်မြန်မာနိုင်ငံတွင်စစ်တပ်ကဆက်လက်ကျူးလွန်နေတဲ့လူခွင့်ရချိုးဖောက်မှုတွေရပ်တန့်သွားအောင်အတွက်ဝန်ဝန်ဖိအားပေးဖို့လဲထပ်မံတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိအခြေအနေဟာစစ်တပ်နဲ့ NLD ရဲ့တိုက်ပွဲမဟုတ်ဘဲလက်နက်မဲ့ပြည်သူတွေရဲ့အခွင့်အရေးတိုက်ပွဲဖြစ်တယ်ဒါကြောင့်နိုင်ငံတွေအားလုံးကအခုချိန်မှာအမြန်ဆုံးတညီတညွတ်တဲ့မြန်မာစစ်တပ်ကိုဖိအားပေးတုံ့ပြန်ရမယ့်အချိန်ဖြစ်ပြီးဒီမိုကရေစီနဲ့လူခွင့်ရေးအတွက်မြန်မာပြည်သူတွေဘက်ကရည်တည်ပေးကြဖို့လဲတိုက်တွန်းခဲ့တာပါမြန်မာစစ်တပ်ကအာဏာသိမ်းလောက်ရကိုလက်မခံနိုင်ကြောင်းနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ချန်နေကမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကကြေညာလိုက်တဲ့ပုံမှာနိုင်ငံအတော်များများကတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးအဖြစ်ဖြစ်နေတာဝန်ယူပြီးပထမဆုံးချိန်ဖြစ်ထရီနီလာကန်တက်ရောက်လာတဲ့အမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းတတိရှိတဲ့ရည်တည်ချက်ဖြစ်နဲ့ချိုးဆိုလိုက်ပြီးမြန်မာနိုင်ငံမှာအကြမ်းမဖက်အာဏာဖီဆန်ပြီးသဘောထားဆန္ဒထုတ်ဖော်တောင်းဆိုနေတဲ့အလွှာအသီးသီးကပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကလည်းရည်တည်နေကြောင်းပြောပါတယ်မြန်မာသံတမန်ကြီးကရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုသာဆက်ပြီးကိုစားပြုကြောင်းကြေညာလိုက်တဲ့ပုံမှာဗြိတိန်သံတမန်ကြီးဘာဘရာဝုဒ်ဝတ်ကလည်းချီးကျူးဂုဏ်ပြုခဲ့တယ်လို့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရအဖွဲ့ဝင်တွေကိုမတရားဖမ်းဆီးမှုတွေအတွက်ရှုံချပစ်တင်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်အသံမကြီးကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတာဟာပြည်တွင်းရေးတာဖြစ်ပြီးနိုင်ငံတကာအတိုင်းဝိုင်းနေနဲ့မြန်မာနိုင်ငံရဲ့အချုပ်ချာနိုင်ငံရေးရာတိကျလွတ်လပ်မှုနဲ့အချုပ်ချာအာဏာပိုင်ဆိုင်မှုတွေကိုလေးစားဖို့လိုတယ်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာလက်ရှိမှာလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တဲ့အတွက်အရသာတည်ဆုံမှုတွေနဲ့ပြည်ရဲမှာအိုးအိမ်ပြောင်းရွှေ့နေထိုင်ရမှုတွေအခုထိရှိနေဆဲပဲလို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောကြားကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရှ်ပြောခွင့်ရစတီဗန်ဒူဂျာရစ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် on the ground our humanitarian colleagues tell us that conflict
continues မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေကဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် February လဆန်းတဲ့ရှမ်းပြည်မြောက်ပိုင်းမှာပြည်ရင်းအိုးအိမ်ရွှေ့ပြောင်းရသူ 2,000 ကျော်ရှိခဲ့တယ်လို့အရသာ9ဦးသေဆုံးပြီးကလေးငယ်တွေအပါအဝင် 10 ဦးဒဏ်ရာရခဲ့တယ်လို့ပြောသွားတာပါကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာလည်းတပ်မတော်နဲ့ KNU တို့ကြားတိုက်ပွဲတွေကြောင့်အိုးအိမ်ပြောင်းရွှေ့နေရသူ 9,000 ကျော်ရှိနေတဲ့အတွက်စိုးရင်စိတ်ပူကြောင်းလည်းပြောပါတယ်မြန်မာနိုင်ငံတွင်ဘန်တွေပိတ်ထားတဲ့အပြင်ဝန်ထမ်းတွေရဲ့လုံခြုံစိတ်ချမှုပါဝင်စိန်ခေါ်မှုတွေကိုကျုံးနေရပေမဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာကုလသမဂ္ဂကအကူအညီတွေဆက်ပေးနေစေဖြစ်ကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့ဒေသတွေကိုတွားရောက်နိုင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအနေနဲ့အရသားတွေထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့အနေနဲ့မဖြစ်အောင်တတိထားကြဖို့လည်းတောင်းဆိုလိုက်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိ5.32 kHz 9383ည5.40 kHz 9683ည5.48 kHz 6153ည5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တဲ့ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမတော်ပါ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေကိုအာဏာပိုင်တွေဖြိုခွင်းနေတော့ရန်ကုန်မြို့မှာဖမ်းဆီးခံနေရသူတွေကတော်တော်များများပြန်လည်လာခဲ့ပါတယ်။ရန်ကုန်မြို့တပွေမြို့နယ်ကြောင်ပြောင်းရက်ကွက်မှာတောက်ကြတွေကဖမ်းဆီးခံရသူ32ယောက်မှာ28ယောက်ဟာနောက်တနေ့မှပဲပြန်လည်လာခဲ့ကြောင်းပြန်လည်လာသူတူဖြစ်တဲ့အသက်44နှစ်အရွယ်အမျိုးသားတူက VOA ကိုအခုလိုပြောပါတယ
်အနိုင်ဒီကနေလာတော့ကျိုးမမေးဘူးခတ်တော့ချက်တော့လမ်းတရတော့သမတ်တန်ပေါ့ကွာသမတ်ပေါ့တော့ကျွန်တော်လည်းအင်းကြီးရဲ့ဝင်ကြည့်လေဟိုဝင်ကြည့်တော့အိမ်ဝိုင်းပြီးတော့အိမ်ကြီးကဆွတ်ဆောင်ပြီးတော့ဆိုင်ထားတယ်ဆိုင်ကိုင်းရတာတိုင်းကြီးကိုဆိုင်ထားတယ်ဆိုင်ကိုင်းရကျွန်တော်တို့ဒီလိုအချက်ကားပေါ့ချက်ကားမှချက်ကားပေါ့တင်မြန်မာအင်းကြီးကိုဆိုင်ထားတယ်ဒီတော့ပုံစံလေးပဲဆိုင်ကိုင်းနေတယ်ဒီနေ့ပါတော့ချင်းနေတယ်ဒါမှမဟုတ်လည်းမစားတော့အာဒီနေ့ကျတော့ကျွန်တော်ခံဝင်ပါပြီးပို့ပြီးတော့ဒီနေ့ဦးဒင်းရဲ့ပါညာအမျိုးဆန္ဒကြရတာကြီးရှိတာပါညာမေးရတော့လို့ပြီးတော့ကျွန်တော်တို့စာမှုတစ်ခုပြန်ပို့ပြီးတော့ပြန်လာတော့ပို့ပြီ
းပြန်လဲလွတ်မြောက်လာပြီမဲ့လဲခံဝင်ကြိပေးကြရတယ်လို့လဲသူကပြောပါတယ်ဟာ
ကျွန်တော်တို့ဒီကမိလာယူမိဘလုတ်ကန်ယူအလုတ်ကန်ပါလုံးလေးပြညာရင်ချင်းကြီးနဲ့လက်ရှိလုပ်နေတဲ့အလုတ်ဒီဆန္ဒရဝယ်ရမှာတော့ပြင်းတော့ကျွန်တော်လေလေကနေနော်ဟိုလေလေကနေဆိုနေတော့မိရောမကြောက်နေဘူးကောင်းဆောင်မှညာရှိတာပေါ့နော်အမှန်တမ်းဆိုရင်လေလေကနေဆိုတော့ကျွန်တော်တို့ကတော့လေလေကဘူးတယ်ပေါ့နော်လုတ်သွားရင်လည်းဝင်တဲ့ဘူးမနေဘူးလေတော့ကောင်းဆောင်ရလို့မရှိဘူးကျွန်တော်တို့ကစိတ်ထဲကစိတ်ဟာထက်ထန်တဲ့အချိန်ကြီးနေလို့ဒါပေါ်လိုက်တာပါပဲလို့ငြင်းအင်းရလို့တော့တမတဲတော့သွားနေရမှာလို့အဲ့လိုပြောလိုက်တာ
စစ်တပ်ကအာဏာသိမ်းပြီးနောက်ပြည်လုံးကျွန်းဒီပါဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အထက်စစ်တပ်ရဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာတွေကြောင့်တည်ဆုံသူအနည်းဆုံး၈ယောက်ရှိနေပြီးဖမ်းခံရသူအယောက်900ကျော်ရှိနေပြီဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းနောက်ကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းနေတာတွေကိုရပ်တန့်ပစ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်းကတိုက်တွန်းနေတဲ့ကြားမှာပဲလူကြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးဖြိုခွင်းတာတွေဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံကအာဏာသိမ်းကိစ္စကိုဆွေးနွေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အထူးစည်းဝေးတရက်ကိုအင်္ဂါနေ့မှာကျင်းပဖို့ရှိတယ်လို့အာဆီယံတန်နမန်သတင်းရက်ကွက်ကတောက်ကြနေကပြောပါတယ်ဒီစည်းဝေးကဒေါက်ဆန်းစစ်ကြီးကောင်းဆောင်နဲ့အဆွေရကိုမြန်မာစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်အာဆီယံအဖွဲ့ရဲ့ပထမဆုံးအစည်းအဝေးဖြစ်လာမှာပါအာဆီယံအဖွဲ့ဝင်နိုင်ငံတော်တော်များများကဒီစည်းဝေးကိုတက်ရောက်ဖို့အစဉ်သင့်ရှိနေတယ်လို့မြန်မာစစ်တပ်ရဲ့စီအုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ဝန်ကြီးဖြစ်သူဦးဝနာမောင်လင်ကိုလည်းဖိတ်ကြားထားကြောင်းတရိပ်အမြင့်တွေကိုကုတ်ကပြီးဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါရယ်အာနာသိမ့်ပြီးဒေါ်ဆန်းစုကြည်ကိုထိမ့်သိမ်းထားတဲ့ကိစ္စနဲ့စီအုပ်ချုပ်ရေးကောင်စီကတနည်းအကြမှာရွေးကောက်ပွဲကျင်းပမယ်လို့ကြေပြူထားတဲ့ကိစ္စတွေအပေါ်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားသဘောထားမတူညီမှုတွေရှိလာနိုင်ပါတယ်စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတည်ဆင်ပြုလုပ်နေတဲ့မြန်မာနိုင်ငံအတွင်းဆန္ဒပြသူတွေကတော့မြန်မာစီအုပ်စုကခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီးပါဝင်တက်ရောက်မှုအပေါ်ပြင်းပြထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုတည်င်းယူနေတဲ့ဂျပန်အလွတ်တန်းတရေတောက်တရက်ကိုရဲတွေကခိတ္တဖမ်းဆီးခဲ့ပြီးနိုင်ငံပိုင်အတွင်းပြန်လည်ပလုတ်ပေးခဲ့ကြောင်းရိုက်တာသတင်းကပြောပါရယ်ရန်ကုန်ခြေဆိုင်မီဒီယာထုတ်လွှင့်ရေးကုမ္ပဏီလုပ်ငန်းလုပ်ငန်းတဲ့ Yuki Kitazumi ဟာအရင်က Nikkei Business Daily သတင်းစာသတင်းတောက်ဖြစ်လုပ်ငန်းခဲ့မှုသူဖြစ်ပါရယ်သူက February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအဖမ်းခံလိုက်ရတဲ့နိုင်ငံသားသတင်းတောက်တစ်ယောက်လည်းဖြစ်လာပါရယ်သူကိုစမ်းကြောင်းမြို့နယ်ရဲစခန်းကပြန်လည်လိုက်ပြီးတဲ့နောက်သူကဘိတ်ဆွေတွေကိုအခုခါဘီကင်းရန်ကင်းရှိပြီဖြစ်ကြောင်းနဲ့ကျေးဇူးတင်ရှိကြောင်းပြောပါရယ်အစောပိုင်းတုန်းကဂျပန်နိုင်ငံဘက်ကတော့အသက်40ဝန်းကျင်ဂျပန်လူမျိုးသတင်းတော့တယောက်အဖမ်းခံရတယ်လို့ပြောခဲ့ပေမဲ့အသေးစိတ်တော့ပြောကြားခဲ့ခြင်းမရှိပါဘူးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံသားတွေနဲ့ပထမဆုံးဖြစ် February 6ရက်နေ့ကဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနဲ့ကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းထားပါရယ်အခုကီတဇူမီကဒုတိယမြောက်ဖမ်းဆီးခံရသူနိုင်ငံသားဖြစ်ပြီးသူကတော့နိုင်ငံပိုင်အတွင်းပြန်လည်ပေးခဲ့ပါတယ်2009ခုနှစ်ရွှေဝါယောင်တော်လိုင်းရေးဆန္ဒပြမှုအတွင်းတည်ယူနေခဲ့တဲ့ဂျပန်သတင်းထောက်ကန်ဂျီနာဂါယီကတော့စစ်တပ်ရဲ့ဆန္ဒပြပွဲဖြိုခွင်းမှုအတွင်းတနက်ထိမှန်တည်ဆုံခဲ့ပါတယ်ခင်ဗျဆီးရီးယားနိုင်ငံအတွင်းအီရန်ကြောထောက်နောက်ခံပေးထားတဲ့အီရန်လက်နက်ကိုင်တပ်ဖွဲ့တွေကိုအမေရိကန်တို့ကလေကြောင်းကတိုက်ခတ်တာကြောင့်ဆွတ်သွေးကြတအူးတည်ဆုံပြီးအများပြဒဏ်ရာရသွားတဲ့ကိစ္စအပေါ်အနိကက်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
The Secretary General is following closely the reports of a U.S. airstrike targeting sites in eastern Syria.
American ရဲ့ Mahabey ဖြစ်တဲ့ Iraq ပေါ်လက်တလုံးတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ Syria အရှေ့ပိုင်းမှာအခုလို American ကလေကြောင်းကတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂဒုရင်မှုချုပ်ကအဓိကစောင့်ကြည့်နေပါတယ်လို့ကုလသမဂ္ဂဒုရင်မှုရုံးပြောခွင့်ရ Stephen Dujarric ကပြောပါတယ်ပင်ဒဂွန်စစ်ဌာနချုပ်ကတော့စစ်သွေးကြော်တွေကဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်အီရတ်နိုင်ငံနဲ့ဒီလအစောပိုင်းတုန်းကအရက်သားတူတည်ဆုံခဲ့ရတဲ့အပေါ်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့ပြောပါရယ်ဒါဟာသမ္မတဂျိုးဘိုင်ဒန်လက်ထက်ပထမဆုံးကျင်အင်အားသုံးပြီးလေကြောင်းကတိုက်ခိုက်မှုလည်းဖြစ်ပါရယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လွတ်ရပ်ကိုလက်မခံနိုင်ကြောင်းနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကကြေညာလိုက်တဲ့အပေါ်နိုင်ငံတော်တော်များများကကြိုဆိုလိုက်ကြပါတယ်အရသာအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ငင်းညာစွာဆန္ဒပြတောင်းဆိုနေသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကိုလည်းသတိပေးခဲ့တာပါအပြည့်စုံကိုတော့ကိုအောင်လင်ဦးကပြောပြမှာပ
ါကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကိုရင်ကအာဏာသိမ်းတာကိုစန့်ကျင်ကြောင်းနဲ့နိုင်ငံတကာကလည်းစန့်ကျင်ပြည်အားပေးဖို့တိုက်တွန်းလိုက်တဲ့ကြောင်းထရီညီလာခံမှာတက်ရောက်လာသူတွေတောင်းတဖြတ်ဖြတ်ကြိုဆိုလိုက်ကြတာပ
ါဒီရေးတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်ပြည်သူသာအဓိကပါရေးတော်ဘုံအောင်ရမည် And thank you Mr. President
ကျောင်းမကဆိုင်အမေရိကန်သံတမန်ကြီးဖြစ်တောင်းယူပြီးပထမဆုံးအကြိမ်တွေ့ရင်ညီလာခံကိုတက်ရောက်လာတဲ့အမေရိကန်သံတမန်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ကလည်းတတိရှိတဲ့ရည်တည်ချက်ဖြစ်ကြိုဆိုခဲ့တာပါ
And I would like others like to welcome and commend the courageous and brave statement made by the Myanmar Perm Rep here this morning
မြန်မာကိုယ်စားလှယ်ရဲ့ဒီမနေ့ရေရဝန်ထုတ်ဖော်ပြောကြတာကိုတခြားသူတွေလည်းကျွန်မနဲ့အတူကြိုဆိုကြစီကျွန်မ၏မြန်မာကိုယ်စားလှယ်လိုပဲဆရာဝန်တွေဝန်ထမ်းတွေဈေးသည်တွေလက်ဖက်ရည်ရောင်းတဲ့သူတွေပစ္စည်းပို့တဲ့သူတွေအနုပညာရှင်တွေလို့မြန်မာပြည်သူတွေကလည်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်နေကြပါတယ်အနည်းရောမိုးပြန်မှုပေါင်းတွေအိုးကွက်တွေတီးရာတွေနဲ့ဒီမိုကရေစီပြန်ရရှိရေးတောင်းဆိုနေကြပါတယ်ဒီလူတွေနဲ့အတူကျွန်မတို့ရပ်တည်နေပါတယ်
မြန်မာနိုင်ငံချင်းနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာအစီအခံတင်ပြတဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကရွေးကောက်ပွဲအနေနဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆက်လက်ကိုစားပြုမယ်အကြောင်းကြေညာလိုက်တဲ့အပေါ်ဗြိတိန်တမ်မတ်ကြီးဘာဘရာဝုဒ်ဝါကလည်းချီးကျူးခဲ့တာ
ပါ I would like to join others in thanking the special envoy for her briefing today and also pay tribute to the powerful statement of my colleague the permanent representative of Myanmar.
တခြားသူတွေနေသူဒီကနေ့အစီရင်ခံတင်ပြခဲ့တဲ့အထူးကိုယ်စားလှယ်ကိုကျေးဇူးတင်စကားပြောကြားလိုပါတယ်။ကျမတို့ရဲ့လုပ်ဖို့ကိန့်ဖက်မြန်မာအမြဲတမ်းကိုယ်စားလှယ်ရဲ့အားကောင်းလှတဲ့ပြောကြားချက်ကိုလည်းဂုဏ်ပြုပါတယ်။ဗြိတိန်အင်းနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရအဖွဲ့ဝင်တွေကိုမတရားဖမ်းဆီးမှုတွေကိုလည်းရှုတ်ချပါတယ
်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုဖြည့်ရှင်းမှုပြက်ကွက်တယ်ဆိုတဲ့ဆွဆွချင်းနဲ့စစ်တပ်ကအယက်သားအစိုးရကိုဖယ်ရှားပြီးဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့တာပါ။အာဏာသိမ်းပြီးတဲ့နောက်အစ်စ်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကလည်းရွေးကောက်ပွဲရလဒ်ပြည့်ပြည့်ကြောင်းပြောဆိုထားပါတယ်။ဥရောပသမဂ္ဂ EU သမ္မတကြီး Olaf Scholz ကတော့ NLD ပါတီအများစုနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်တဲ့စစ်တပ်ရဲ့လိုရက်ကိုလက်မခံကြဘူးထူထူညီလာခံမှာတိုက်တွန်းသွားတာပါ
။ The results of the election must be respected.And any attempt to overturn them by force or by any other means must be rejected.
ရွေးကောက်ပွဲရလဒ်ကိုလေးစားရမှာဖြစ်ပြီးဒါကိုအင်အားသုံးတာပဲဖြစ်ဖြစ်အခြားနည်းနဲ့ပဲဖြစ်ဖြစ်ပယ်ဖျက်ဖို့ကြိုးစားတာကိုစန့်ကျင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ဆွဆွဲချက်တွေအငင်းပွားမှုတွေကိုလည်းဥပဒေနဲ့အညီသာဖြေရှင်းရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရက်နဲ့အခြေခံလူ့အခွင့်အရေးချိုးဖောက်မှုတွေအားလုံးကို EU အနေနဲ့အပြင်းထန်ရှုတ်ချပါတယ်။
မြန်မာနိုင်ငံမှာရသဆူရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လို့ရကိုနိုင်ငံတကာတိုင်းတာနဲ့ဖိအားပေးဖို့လဲထွေထွေညီလာခံမှာတိုက်တွန်းခဲ့ကြတာပါကုလသမဂ္ဂဆိုင်ရာတရုတ်သံတမန်ကြီးရန်ဂျွန်းကတော့နိုင်ငံတကာအတိုင်းအဝန်ရဲ့ဖိအားရည်နဲ့ပတ်သက်လို့သတိပေးပြောဆိုသွားပါတယ
်မြန်မာ国内发生的事情本质上是缅甸内政国际社会应当在尊重缅甸主权
မြန်မာနိုင်ငံမှာဖြစ်ပျက်နေတာရာပြည်တွင်းရေးသာဖြစ်ပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာနိုင်ငံရေးအရာသိကြလွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုလေးစားဖို့လိုအပ်တဲ့အကြောင်းရုပ်ပသားနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဖွဲ့ဝင်ဖြစ်တာကြောင့်အသင်းရဲ့မူတွေနဲ့အညီဖြစ်ရှင်းတာမျိုးကိုတရုတ်နိုင်ငံကအားပေးကြောင်းလည်းပြောဆိုသွားပါတယ်ထရီညီလာခံရဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အစိုးရကတင်ပြခဲ့တဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာကတော့အာနာသိစ်စတက်ကိုလက်မခံဘူးလဲတိုက်တွန်းသွားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစုစည်းတင်ပြခဲ့တာပါခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းက NLD အရသာအစိုးရကိုဆက်လက်ကိုစားပြုမဲ့အကြောင်းအထွေထွေညီလာခံမှာကြေညာလိုက်တာဟာဆက်အာနာသိန်းနာရာကိုစန့်ကျင်တဲ့လှုပ်ရှားမှုအတွေ့တွန်းအားဖြစ်လာနိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူပေါမောက်ခခရစ်စတီနာဖင်ကသုံးသပ်ပါတယ်အထူးသဖြင့်နိုင်ငံတကာရဲ့အာရုံစိုက်မှုရခဲ့တာကြောင့်ထူးခြားမှုတစ်ခုလို့လဲအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဖွံ့ဖြိုးရေးဌာနကမြန်မာအရေးကျွမ်းကျင်သူပေါမောက်ခဒေါက်တာခရစ်စတီနာဖင်ကပြောပါတယ
် It's significant because the ambassador is in a high level position and speaking in front of a UN audience
ဒါကထူးခြားပါတယ်ဘာလို့လဲဆိုတော့တမ်မကြီးဆိုတာကအစ်မင်းနဲ့နေရာမှာရှိပြီးတော့ကမ္ဘာကုလားတမ်မကပြည်ပကြီးရှေ့မှာပြောတော့တာဆိုတော့တကွာလုံးကပြည်သူတွေရဲ့အသည်းနှလုံးကိုကောင်းကောင်းထိသွားနိုင်ပါတယ်အထူးသဖြင့်တော့ခေါင်းဆောင်တွေအားလုံးအထင်းသိမ်းခံထားရတဲ့ NLD အစိုးရကိုကိုစားပြုပြီးတော့ပြောလိုက်တာဆိုတော့လေ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလမ်းပေါ်ထွက်ဆန္ဒပြမှုတွေနဲ့အကြမ်းမဖက်ပဲအနုနည်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲမြန်မာနိုင်ငံကအစ်မင်းတန်တမန်တူဦးလဲပူးပေါင်းပါဝင်လာတာကြောင့်တည်ရောက်မှုတွေကြီးမားလာနိုင်တယ်လို့လဲပြောပါတယ
် I think governments around the world will be less likely to recognize the military regime or cooperate with the regime as a result of UN ambassador John Moton's statement
and it may lead to greater efforts by မြန်မာတမ်မကြီးဦးကျော်မိုးထွန်းရဲ့ဒီလိုပြောကြားချက်ကြောင့်ကမ္ဘာတော်ဝါမှာရှိတဲ့အစိုးရတွေအနေနဲ့မြန်မာစစ်အုပ်စုပေါ်မှာအသိအမှတ်ပြုဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပို့ပြီးတော့အလားအလာနဲ့တော့မှာဖြစ်ပါတယ်။ဒါဖြင့်အာရှဒေသကအစိုးရတွေအနေနဲ့လည်းဒီစစ်အုပ်စုယာရုကပြန်ဆင်ရေးဝိုင်းပြီးတော့ကြိုးပမ်းဆွဲဆောင်ပေးဖို့ပို့ပြီးတော့အားရှိသွားစေနိုင်တဲ့အနေအထားထိတာရောက်ကောင်းရောက်သွားနိုင်ပါတယ်။တတိယတည်ရောက်မှုအနေနဲ့ဆိုရင်တော့ဒီမြန်မာလုံခြုံရေးတပ်ဖွဲ့တွေဖိနှိပ်ဖြိုခွဲနေတဲ့ကြာက CDM ပူပေါင်း CDM မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေအတွက်အချိန်ဆက်ပြီးတော့ထိန်းထားဖို့ပို့ပြီးတော့စိတ်ခွန်အားရသွားစေနိုင်ပါလေ
မြန်မာနိုင်ငံအစ်မင်းတန်တမန်တူဦးကိုယ်တိုင်စစ်တပ်ရဲ့လွတ်ရပ်ကိုစန့်ကျင်လိုက်တာကြောင့်မြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့အနေနဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဆောင်ရွက်ရမှာတွန်းအားဖြစ်လာနိုင်တယ်လို့ပါမောက်ကဖင့်ကမြင်ပါတယ်
Indonesia has already been trying to persuade other countries in ASEAN to work together with them to convince the military regime that
မြန်မာနိုင်ငံမှာအခုလိုမျိုးအာဏာသိမ်းလိုက်တာကပါရင်းနဲ့လုပ်ရတဲ့ခုဖြစ်သွားပြီဆိုတာစစ်အုပ်စုနားလည်လာအောင်ဝိုင်းပြီးတော့ဖြောင်းပြဖို့အင်ဒိုနီးရှားနိုင်ငံအနေနဲ့တခြားအာဆီယံနိုင်ငံတွေကိုဂျိုဗန်ဆွဲဆောင်နေပါတယ်အခုဖြစ်ရကြောင်းအင်ဒိုနီးရှားအနေနဲ့ရှေ့ဆက်ပြီးတော့ဂျိုဗန်ဖို့ပို့ပြီးတော့အားဖြစ်သွားစေနိုင်ပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းရဲ့ပူးပေါင်းပါဝင်မှုကြောင့်တခြားမြန်မာတန်အမတ်တွေကိုလည်းတွန်းအားဖြစ်လာနိုင်တယ်လို့ပေါမောက်ကဖင့်ကသုံးသပ်ပါတယ်ဝါရှင်တန်ဒီစီအခြေစိုက်မြန်မာတန်မတ်ကြီးဦးအောင်လင်းကိုတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအချိန်ကစလို့ VOA ကဆက်သွယ်ဖို့ကြိုးပမ်းနေခဲ့ပေမဲ့မရသေးပါဘူးကုလသမဂ္ဂဆိုင်ရာတန်မတ်ကြီးဦးကျော်မိုးထွန်းရဲ့ပြောဆိုချက်ပေါ်ထွက်ခဲ့ပြီးနောက်တန်မတ်ကြီးဦးအောင်လင်းရဲ့သဘောထားကိုသိနိုင်ဖို့ထပ်မံဆက်သွယ်ခဲ့ပေမဲ့လည်းတုံ့ပြန်မှုမရခဲ့ပါဘူးဝါရှင်တန်မှာရှိတဲ့မြန်မာတန်ရုံးမှာပထမအတွင်းဝန်တာဝန်ယူခဲ့တဲ့ဦးမမောင်လက်ကတော့မကြသေးခင်ကပဲယာဒူးကနေနှုတ်ထွက်ပြီးအမေရိကန်နိုင်ငံမှာနိုင်ငံရေးခိုလုံခွင့်တောင်းခံထားပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောတာရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့စစ်ကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ UEC နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်2020ရွေးကောက်ပွဲရလဒ်ပြည့်ပြည့်သွားပြီလို့စစ်အုပ်ချုပ်ရေးကောင်စီကအသစ်ပြန်လဲဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ကော်မရှင်နဲ့နိုင်ငံရေးပါတီတွေမနေ့ကပထမဆုံးကြိမ်တွေ့ဆုံပွဲအတွင်းမှာပြောလိုက်တာပါဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ပြည့်ပြည့်သွားပြီဆိုတာကိုလက်မခံသူတွေလည်းရှိပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုသက်နိုင်ကသတင်းပေးပို့ပါတယ်
စစ်တပ်ကအနာသိမ်းလိုက်ပြီးနောက်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားတွေ့ဆုံပွဲအတွင်း2020ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်သူမြန်မာအမျိုးသားကွန်ကရက်ပါတီပြောခွင့်ရဦးကောင်းမြင့်ထွက်ကပြောပါတယ
်ဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအသစ်ကသူပြောတာရှိပါတယ်သူပြောတဲ့အချက်တွေမှာ UEC ကနေဒီဟိုပေါ့ထုတ်ပြန်ကြေညာချက်နှစ်ဆောင်ထုတ်ပြီးသားရှိတယ်လို့သူပြောပါတယ်အဲ့ဒါကိုအဲ့ဒါအရာဒါသူကဟိုကိုးကားပြီးလဲသူပြောပါတယ်ပြီးတော့နောက်ပါတီရဲ့မေးတဲ့အခါမှာလဲသူပြန်ပြောတယ် February 1ရက်နေ့ကလေးကဟိုနိုင်ငံတော်ရဲ့ဟလာဟိုဒိုအာနာ3ရက်စလုံးကိုနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကဟလာကင်တွယ်ဟလာဟိုအာနာလွှဲပြောင်းရယူပြီးကင်တွယ်ထားတာဖြစ်တဲ့အတွက်အရင်လွတ်တော်အရရက်ကလည်းဒီအာနာရဲ့သဘောတက်ရောက်မှုသဘောအရာပြည့်ပြည့်သွားတယ်အရင်ရွေးကောက်ပွဲရလက်ကလည်းပြည့်ပြည့်သွားတယ်ဟိုဆိုတာဥပဒေချောင်းရရှိပါတယ်ဆိုပြီးသူကအခိုင်အမာပြောပါတယ်ခင်ဗျာ
တွေ့ဆုံပွဲအတွက်စုစုပေါင်းနိုင်ငံရေးပါတီ90ပါတီကိုဖိတ်ကြားခဲ့တာမှာ53ပါတီတက်ရောက်ခဲ့ကြပါတယ်ရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြမရှေးဆောင်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲမှာမေးစရာမှားရင်းတာတွေနေကျင်ရှိခဲ့ပေမဲ့နောက်ဆုံးမေးရလာကတော့တိကျမှန်ကန်မှုရှိတယ်လို့ပြောသလိုရလက်နဲ့ပတ်သက်ပြီးကော်မရှင်ရဲ့ပြောဆိုချက်ကိုလက်မခံပါဘူး
ရွေးကောက်ပွဲပါကျွန်တော်တို့နိုင်ငံရဲ့အနေအထားအရာဟိုရွေးကောက်ပွဲလုပ်ခဲ့တဲ့အချိန်တိုင်းအချိန်တိုင်းမှာတကယ်ကိုပြည်သူကောင်းမွန်ပြီးနိုင်ငံတည်ကြတဲ့မဲဆွေးရင်းကဟိုဖြစ်မလာခဲ့ပါဘူးအနည်းနဲ့အများဆိုသလိုပါရင်းစုရှိတယ်ဒါကိုကျွန်တော်တို့ရွေးကောက်ပွဲပတ်တိုင်ခင်ရတယ်ဟိုတောက်ပြခဲ့တာလည်းရှိပါတယ်အဲ့တော့ဒီမဲဆွေးအမာရင်းတစုံတရာရှိတော့လေရလက်ကတော့ဟိုကျွန်တော်တို့ပြတာတယ်လို့ကျွန်တော်တို့ဟိုလက်ခံယုံကြည်ထားပါတယ်ဗျ။ဒီကော့ပွဲရလက်တွေကိုပြဖြစ်တယ်လို့ဟိုကြည်ညာလိုက်တဲ့ပုံပါတော့ကျွန်တော်အနေနဲ့စိတ်မနေနဲ့တက်တက်တက်ပြောရရင်တော့ဟိုအဲ့ဒီကြည်ညာချက်ကိုကန့်ကွက်တယ်လို့ပြောရပါပေါ့
ပိကရဲနိုဝင်ဘာလရွေးကောက်ပွဲတုန်းကလုံချုံရေးအကြောင်းပြချက်နဲ့မျိုးနေကိုခုလောက်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာနေအများဆုံးနဲ့အနိုင်ရထားတဲ့ရခိုင်မျိုးသားပါတီကလည်းဒီကနေ့ UEC စည်းဝေးကိုတက်ရောက်ခဲ့ပေမဲ့ဘာမှဆွေးနွေးဖို့ပြောကြားထားတာမရှိဘူးလို့ပါတီရဲ့ထိပ်ပိုင်းကောင်းဆောင်တူဦးဖြစ်တဲ့ဦးဖေတန်ကပြောပါတယ
်ကျွန်တော်တို့ပါတီကတော့ဒီ UEC စည်းဝေးကိုဟိုတက်နေတာမှန်ပါတယ်ဒါပေမဲ့အဲ့လိုတက်ဖို့တာဝန်ပေးလိုက်တဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ဘက်ကတော့ဘာတွေလုပ်ပါဘာတွေဆုံးဖြတ်ပြီးအတည်ပြုခဲ့ပါအဲ့လိုမျိုးတော့mandate ပေးထားတာမရှိဘူးအဲ့တော့သူတို့ဘက်ကပြောဆိုလာတဲ့အပေါ်မှာလိုအပ်ရင်ဒါပါတီကိုပြန်တင်ပြဖို့ကျွန်တော်တို့ဘက်ကပြောထားတာရှိပါတယ်ခင်ဗျာဟုတ်ကဲ့
2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွေးလျှောက် NLD ပါတီကတနိုင်ငံလုံးမှာပြတ်ပြတ်သားသားအနိုင်ရခဲ့ပါတယ်ရွေးကောက်ပွဲပြီးတဲ့နောက်တပ်မတော်ကမေးစည်းရင်းတွေကိုစီစစ်ခဲ့ပြီးမေးစည်းရင်းကွာခြားချက်အများပြားရှိနေတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့လွှတ်တော်တဲ့အစည်းအဝေးစဖို့ရပ်ပိုင်းလိုမှာပဲနိုင်ငံတော်အာဏာကိုရယူလိုက်ပြီးထိုက်ပိုင်းကောင်းဆောင်တွေပါဝင်လူများပြားကိုထင်ထင်ထားပါတယ်ခင်ဗျာ
ကိုသက်နိုင်သတင်းပေးပို့ခဲ့တာပါဒီလိုမျိုးအာနာသိန်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင် UEC က2020ရွေးကောက်ပွဲဟာပြက်ပြယ်သွားပြီဆိုတဲ့သဘောပြောဆိုခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့နဲ့မဲဆန္ဒရှင်တချို့ရဲ့တုံ့ပြန်တန်တွေကိုလည်းနားဆင်ရမှာပါ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာ2020ရွေးကောက်ပွဲမှာကိုယ်စားလှယ်ဒုတိယအများဆုံးအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ SNLD ပါတီရဲ့တွဲဖက်အတွင်မူဆိုင်းကျော်ညွန့်ကတော့2020ရွေးကောက်ပွဲနဲ့ပတ်သက်လို့ UEC အသစ်ရဲ့ပြောဆိုချက်ပေါ်အခုလိုတုံ့ပြန်ပါတယ
်။ဆက်ဆံရဒီအနေနဲ့တော့ပြောလို့မရဘူး။ကျွန်တော်တူတဲ့သဘောအရဆိုရင်ကျွန်တော်ပါတီကဟိုဆရာနာတိန်းလာလဲတရားဝင်ဒါပြင်းထန်ဆန့်ခွက်တယ်လို့တုံ့ပြန်တာဖြစ်နေ။နောက်ပြီးတော့ဒီစစ်ကောင်စီပေါ့နော်။အထွက်ထားတဲ့ UEC ဆိုတော့လဲတရားဝင်ပေါ့။သူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေပြောဆိုနေတဲ့ဟာတွေအားလုံးကဟိုတရားဝင်ပေါ့။ကျွန်တော်အတိအမှန်လည်းမဖြစ်ပါဘူး။
နိုဝင်ဘာရွေးကောက်ပွဲမှာတူဦးမှအနိုင်မရခဲ့တဲ့ NDF ပါတီကတော့ UEC အသစ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအခုလိုမြင်ပါတယ
်ကျွန်တော်အနေနဲ့ကတော့2020မေရလတ်ကမဲမဲ့တမမှုကြီးဒီတန်ရာဖြစ်ပွဲကိစ္စကြီးအများကြီးဖြစ်ပွားနေတဲ့ရွေးကောက်ပွဲတည်အနေနဲ့တော့ကျွန်တော်ကအတိမတ်ပြုရဲလက်လက်ခံနေပေါ့နော်ဒါပေမဲ့အခုချိန်မှာဥပဒေရစစ်ဆေးနေတာဖြစ်နေတဲ့အတွက်လက်ရှိစစ်ဆေးနေတဲ့အခြေအနေမျိုးတော့ကျွန်တော်ကဒါတော့အတိအကျကြီးပေါ့နော်ဝင်းပေါ့ကိုနေကကို UEC ကပြောသလိုပဲဒါကြီးကပြက်ပြက်သွားပြီလို့ဆိုကျွန်တော်တို့မှတ်သေးပါအောင
်အမေရိကန်ပြည်ထောင်စုမှာလက်တလောနေထိုင်ပြီး2020ရွေးကောက်ပွဲအတွက်ဝါရှင်တန်ဒီစီမြန်မာတန်ရုံးမှာကိုယ်တိုင်မဲပေးခဲ့တဲ့မ မေရီလန်းပြည်နယ်ကမက်ခင်နှင်းမာကတော့နိုဝင်ဘာရွေးကောက်ပွဲအတွင်းသူတို့မဲပေးရွေးချယ်မှုကသာအတီးဖြစ်တယ်လို့ခံယူပါတယ
်အဲ့ဒါကတော့ကျွန်တော်လုံးဝသိမှမပြုပါဘူးဘာကြောင့်လဲဆိုတော့နိုဝင်ဘာလတုန်းကကျွန်တော်တို့ပေးခဲ့တဲ့မဲတွေကျွန်တော်တို့ကျင်းတတ်တဲ့သဘောကျတဲ့ပါတီကိုယ်စားလှယ်တွေကိုကျွန်တော်ရွေးခဲ့ကြတာအဲ့ဒါကြောင့်မို့ကျွန်တော်တို့ရဲ့သဘောထားအမှန်ကန်ကိုကျွန်တော်ပြောထားပြီးသားကျွန်တော်တို့စော်ကားလို့သတ်မှတ်တယ်ကျွန်တော်ဆိုရင်လည်းဒီဗမာပြည်မှာနေတာမဟုတ်ဘူးဒါပေမဲ့ဒီနိုင်ငံမှာနေတာဒါပေမဲ့ရွေးကောက်ပွဲမတိုင်ခင်မှာတွေကဘယ်လိုလူမျိုးတွေကဒီ NLD ကိုပါတီကိုကိုစားပြုပြီးရွေးချယ်မယ်ဆိုတာကျွန်တော်ဝင်ကြည့်ရဲတကယ်လဲစိုက်လို့တကယ်လဲယုံကြည်လို့ကျွန်တော်ပြားခဲ့ရတဲ့လူတွေအဲ့ဒါကြောင့်မလို့ကျွန်တော်တို့ရဲ့ရွေးချယ်ထားတဲ့ဒီရွေးကောက်ပွဲကိုပေါ့နော်လက်မခံအောင်ဆိုပြောရအောင်ကျွန်တော်လုံးဝအသိမပြုပါဘူးကျွန်တော်တို့ရဲ့တကယ်အစိုးရအစ်မန်ဒီ NLD အစိုးရပဲဖြစ်ပါတယ်အဲ့ဒါတော့ကျွန်တော်ပြောချင်တယ်ဟုတ
်2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတခါတင်ဆက်မှာကတော့ဒီရှမ်းပြည်မြောက်ပိုင်းမှာတက်မတော်နဲ့စီရေးတင်းမာနေစေဖြစ်တာကြောင့်လူမှုအနေနဲ့ကားအသွားအလာတွေတတိထားဖို့ KIA ဘက်ကပြောဆိုလိုက်ပြီးနံပါတ်2နဲ့ကြောင်မဲခရိုင်တွေအတွင်းမှာတိုင်းသာတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ရှောင်တွေနေရက်မပြောင်းနိုင်ဖြစ်နေကြတဲ့အကြောင်းကို VOA သတင်းတော့ကိုမိုးစောစူးစီးတင်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတမ်မရော်နယ် KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြဒီလ20ရက်နေ့ကလေးကတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ခဲ့တာပါလောလောဆယ်မှာတော့တိုက်ပွဲတွေရက်ဆိုင်နေပြီးအခြေအနေကရှုပ်ထွေးနေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ
်မော်ဆယ်ဘက်ကအခြေအနေကတော့ဒီနေ့ကဘောနော်ဒီနေ့ကအနောက်ဆုံးဖြစ်ပါတယ်ဟိုတိုက်ပွဲဖြစ်တာကတော့အဲဒီတမ်ကျော်ဘက်ကနဲ့သူ့ရဲ့တွေလဲဘုံကတော့ပြန်ရှုပ်သွားတယ်ဆိုတော့နေတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစုသွားတဲ့လမ်းမှာတော့ကျူကျူကျတော့တိုက်ပွဲကတော့ပြန်ဖြစ်တဲ့ဒီနေ့တော့ထွက်ပါတယ်အောက်ခြေကနေမတက်ဘူးခင်ဗျာ
ဒီလ7ရက်နေ့ကမူဆယ်မြို့အရှိတ်ချမ်းမှာရှိတဲ့ KIA တပ်ဖွဲ့အခြေဆိုင်ရာနယ်မြေတွေမှာတိုက်ပွဲဖြစ်ခဲ့ပြီး20ရက်နေ့နောက်ပိုင်းတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒေသခံတွေအကြားမှာတော့ဒီတိုက်ပွဲဖြစ်ပွားစဉ်တမ်ရော်ကစစ်ကူပို့ရမှာ KIA ကဂျာဖြတ်တိုက်ခိုက်တဲ့အတွက်အရက်သားကားတွေနဲ့စစ်ကူပို့နေကြောင်းဒါကြောင့်အရက်သားကားတွေသွာလာရင်ပုံမှန်အမြန်နှုံးနဲ့မောင်းနှင်ဖို့မှန်ချထားဖို့ကုန်ကားတွေမှာမိုးကအလုံးအုပ်ဖို့ KIA ကသတိပေးထားတဲ့ဆိုတဲ့သတင်းတွေလည်းပြန့်နှံ့နေပါတယ်ဘုံမူကြီးနော်ဘူးကတော့ KIA အနေနဲ့ဒီ3ပေးချက်ကိုတရားဝင်ထုတ်ပြန်တာမရှိကြောင်းပြောဆိုပြီးလက်ရှိအခြေအနေမှာတော့အရက်သားကားတွေအနေနဲ့လည်းအသွားအလာသတိရှိဖို့လိုအပ်ကြောင်းပြောပါတယ်
။ချမ်းမြောက်ကတော့ဒီတပ်မတော်ကဒီကေရတက်ကန်ဒီနာသူချစ်စင်နေတဲ့ခါကြရင်တက်တဲ့ကြတော့နေရာမကြီးတွေဖြစ်နေတဲ့အနေအထားတွေကိုရှိတာပေါ့အဲ့ဒါကြောင့်ဒါကတော့ပြည်သူလူထုလည်းအားလုံးကတော့သိတာပေါ့အလူတဲ့
ဒီလ24ရက်နေ့ကတော့မူဆယ်မြို့ကပြည်သူစစ်ပိုင်ဟိုတယ်တစ်ခုနဲ့တမ်ဘရော့တက်စကန်တစ်ခုကိုအမည်မသိလက်နက်ကိုင်တွေကဝင်ရောက်ပစ်ခတ်တာတွေဖြစ်ခဲ့ပါတဲ့မူဆယ်ဘက်မှာစီးရီးတင်းပါနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကနမ်တူနဲ့ကြောင်မဲမြို့နယ်တွေအတွင်းမှာလည်း TNLA တအန်းပလောင်နဲ့ SSPP ရှမ်းပြည်တမ်ဘရော့မြောက်ပိုင်းပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်တမ်ဘရော့တောင်ပိုင်းအကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတဲ့လက်ရှိမှာနမ်တူမြို့နယ်မန်ဆန်ရွာအနီးမှာတိုက်ပွဲတွေ၃ရက်ဆက်တိုက်ဖြစ်ပွားနေပြီးစစ်ရှောင်းတွေလည်းရောက်ရှိနေကြောင်းမန်ဆန်ရွာကစစ်ရှောင်းရေးကူညီနေသူတဦးကပြောပါတယ
်အခုစကားပြောတော့ပဲဒီလက်နက်တန်တွေကြားနေရတယ်သူကကြိုးစားကြိုးစားဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်ပေါ့အခုဒီမွန်းလဲနှစ်နာရီ30မိနစ်လောက်ကနေစပြီးတော့အတန်လေးပြန်ဖတ်ကြားလာတဲ့အချိန်တွေပဲခင်ဗျဒီနောက်တော့ဝိုင်းမှာဖြစ်နေတာကဖေဖော်ဝါရီ၂ရက်ပေါ့နော်၂ရက်ကတော့ပတ်ချာလေးဖြစ်နေတာဆိုတော့ပြင်းပြင်းထန်ထန်ဖြစ်တာကတော့ဒီ၃ရက်ပဲခင်ဗျ
တိုက်ပွဲတွေအတွင်းထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရသေးပါဘူးဒီရက်ဖြစ်တဲ့တိုက်ပွဲကြောင့်နောင်အောနဲ့နားချိုင်းကျေးရွာကဒေသခံ130လောက်ထပ်မံတင်းရှောင်လာနေပြီးအရင်ရောက်ရှိပြည်သူတွေနဲ့ဆိုမန်ဆန်ဖုန်ကြီးကျောင်းနှစ်ကျောင်းမှာစစ်ရှောင်300နီးပါးလောက်ရှိနေကြောင်းဒေသခံတွေကပြောပါတယ်ကြောင်မဲမျိုးနဲ့တော့ဆန်ရွာဘက်မှာလဲတိုင်းသားလက်နက်ကင်သုံးဘွဲ့အကြတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေတယ်လို့စစ်ရှောင်းတွေလည်းနေရက်မပြန်နိုင်ရှိနေကြောင်းအုံငန်းရွာကကျောင်းထိုင်ဆရာတော်ကမိန်ကြားပါတယ်
တော့သာတော့မနေ့ကတော့သုံးတန်းအတန်ကြားနေတော့မယ်
ninga o sai nai ti dong phit de nga nai ka de ta phit de mne ya lo ai glow wai ma lo le na thi da na yau do pya me ya ta ywa ma lo ti ma chi pe chang 75 pan sa ma lo glow wai ye chang blue ye phong ta ywa ti ye ma bi tong khan ye thu paung bi lo ho pan sa ma lo 450 lo shi de pan sa ma 100 lo shi de pan sa ma thu le au nga ma thu le o pan ta ma thu le chi chi pe chang ta khan 3 khan lo shi de bo
ကျောင်းမဲမျိုးနယ်ကစစ်ချောင်းတွေဟာဒီလ16ရက်နေ့ကလေးကစတင်ရောက်ရှိနေတာဖြစ်ပြီးရိခါအခက်ခဲရှိနေပါတယ
်။ရှမ်းပြည်မြောက်ပိုင်းကစီးရေးမငြိမ်မသက်ဖြစ်နေတဲ့အခြေအနေကို VOA သတင်းတော်ကိုမိုးစောပြောပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းကိုတော့ကိုအောင်မြတ်သူတင်ပြပါမယ်
။မြန်မာအချက်တဲဟာအာဆီယံရဲ့အချက်တဲပဲဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia သတင်းအွန်လိုင်းမှာကပီချောင်းကတဗွန်ရေးသားတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ဒီကရက်ဖေဖော်ဝါရီရက်အာဏာသိမ်းမှုအတွက်မြန်မာရဲ့လုပ်ရက်ကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကဆက်ပြီးတော့အကာအကွယ်မပေးနိုင်တော့တာဟာရှင်းလင်းလင်းရှိနေတယ်လို့ဆိုပါရစေ။ဆီအိုစုကိုအထီးကျန်ထားလိုက်တာထက်အာဆီယံခေါင်းဆောင်တွေဟာဒီမိုကရေစီဖြစ်စဉ်တွေကိုဆက်လက်ထိန်းသိမ်းထားစေတာမျိုးကိုပေါ်ညွှန်းနေတယ်လို့လည်းဆောင်းပါးမှာရေးသားထားပါရစေ။ဒီတကမှာအောင်မြင်ရင်နိုင်ငံတကာစာမျက်နှာမှာအာဆီယံရဲ့ဂုဏ်သတိကိုအကြီးကျယ်ထိခိုက်စေမှာဖြစ်ပြီးဂျာဝင်ဖြည့်ရှင်းရေးမှာလည်းနိုင်ငံတကာရဲ့မျှော်လင့်ချက်တွေကိုပျောက်ကွယ်သွားစေမှာဖြစ်တယ်လို့ဆိုပါရစေ။အာဆီယံစာချုပ်မှာအဖွဲ့ဝင်နိုင်ငံတခုကိုထုတ်ပယ်ဖို့မပြဋ္ဌာန်းထားပေမဲ့လည်းမြန်မာကိုယာယီရက်ဆိုင်ချလို့ရတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံကတိုက်တွန်းနေစမှာပဲအချိန်ကတစားကုန်ဆုံးလာတယ်လို့យေတာထားပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံထဲမှာထိမနိုင်တေမင်းရထိတိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာသဘောတူညီမှုတွေရရမယ်ဆိုတာကိုလည်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကသိထားတယ်လို့ဆောင်းမမှဖော်ပြထားပါတယ်။ဒီတော့တွင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့အင်ဒိုထိုင်းနိုင်ငံသားရေးဝန်ကြီးတွေဖြစ်ကြတဲ့ Retno Masudi နဲ့ Don Pramod Wattani တို့ရဲ့အမှတ်မတင်တွေ့ဆုံမှုတွေရှိခဲ့ပြီးလာမယ့်ပတ်တည်းမှာအာဆီယံနိုင်ငံသားရေးဝန်ကြီးများအထူးအစည်းအဝေးကိုဂျကာတာမှာပြုလုပ်ဖို့ရှိနေတယ်ဆိုပြီးဆောင်းပါးမှာဖော်ပြထားပါတယ်။အာဏာသိမ်းယူပြီးနောက်နေ့မှာထုတ်ပြန်တဲ့အာဆီယံညင်ညာချက်ထဲမှာတော့မြန်မာဟာအာဆီယံဗရင်ညာစာချုပ်ထဲမှာပါတဲ့စည်းမျဉ်းတွေကိုလိုက်နာမယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်။မြန်မာအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံအနေနဲ့ဖြောင်းပြရမှာထိုင်းနိုင်ငံကအဓိကကဏ္ဍကပါဝင်မယ်လို့ဆိုပါရယ်။ကိုရိုင်းလဲဗိုလ်ချုပ်ကြီးအောင်ဖြစ်ခဲ့တဲ့ပရာယုတ်ချန်ဝန်ဂျာထံမှကိုစွမ်းညံစွမ်းအပြင်အကူအညီပေးဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပုဂ္ဂိုလ်ရေးရာစာပေးပို့ပြီးမြစ်တာရက်ခံထားခဲ့တယ်လို့ဖော်ပြထားပါရယ်။ထိုင်းဘက်ကလည်းမြန်မာအချက်တဲကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့မျှော်လင့်ကြောင်းဖော်ပြခဲ့ပြီးထိုင်းနိုင်ငံတဲကတန်းနဲ့ချီတဲ့မြန်မာအလို့သမားတွေကိုဥပဒေချိုးဖောက်မှုမရှိရင်အကာအကွယ်ပေးသွားမယ်လို့ဆိုပါရယ်။ချာတပတ်မှာတော့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကအထူးဆွေးနွေးကြောင်းဖော်ပြပြီးစင်ကာပူနိုင်ငံကဆန္ဒပြသူတွေပေါ်ပစ်ကတ်နေနေတာကိုလက်သက်မခံနိုင်ဘူးလို့ဆိုပါရယ်။စင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကတော့ပိတ်ဆို့အရေးယူခြင်းကတာမန်လူတွေကိုထိခိုက်စေရုံမကအာဆီယံရဲ့ဘုံသဘောအမြင်ကိုပါထိခိုက်စေတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဆေးအုပ်စုအနေနဲ့အာဆီယံဟာတီးခန့်စိတ်ကုန်ခန်းသွားနိုင်တာကိုသတိပြုဖို့လိုတယ်လို့ပြောပါရယ်။စင်ကာပူအနေနဲ့ဆန္ဒပြသူတွေတည်ဆုံမှုပေါ်မှာတင်းမာတဲ့သဘောထားရှိတယ်ဆိုတာကိုလည်းပြသခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။မြန်မာဆေးအုပ်စုကဆက်ပြီးကောင်းမှနေပြီးငြိမ်းချမ်းစွာဆန္ဒပြသူတွေကိုစနစ်တကျဆက်လက်ပြင်းနေမယ်ဆိုရင်အာဆီယံအနေနဲ့မြန်မာကိုဆုံးမဖို့ဖိအားတွေရှိလာနိုင်တယ်လို့យေတာထားပါရယ်။ဒီလိုဖြစ်လာမယ်ဆိုရင်တော့ဘယ်လိုအရေးယူမှုမျိုးမဆိုအာဆီယံရဲ့54နှစ်ရှိပြီဖြစ်တဲ့တမိုင်းမှာတခါမှမပေါ်ဘူးတဲ့ဖြစ်ရမျိုးဖြစ်လာမှာဖြစ်ပြီးဒါနောက်ဆုံးရလက်လက်ဖြစ်တယ်လို့យေတာဖော်ပြထားပါရယ်။ပြေဆိုရော www.asianagin.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းပဲဖြစ်ပါတယ်။အခုတော့အမျိုးသမီးခန္ဓာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အထက်မှာလိင်တူစုံမဲ့သူ LGBT တွေလည်းရှေ့တန်းကပါဝင်နေပါတယ်။လူအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်ပြီးတော့ကိုယ်တိုင်က LGBT တယောက်ဖြစ်တဲ့မရှင်းတန့်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာမခင်ဖြူတွေတင်ဆက်ထားပါတယ
် There's a path we must choose sometimes Gotta stand up and fight sometimes
မြန်မာနိုင်ငံမှာအခုဆိုရင်ဒါစစ်ထက်အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်နေပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကနေအင်အားသုံးနေနေပစ်ခတ်လို့လဲလူတချို့တရားရာတွေဒဏ်ရာရတာဖမ်းဆီးခံရတာတွေကလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြားမှာမရှင်းတဲ့လို့ LGBT လိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်တူဆိုမဲ့တဲ့သူတွေအများအပြားသ ိသသာရှေ့ရန်ထွက်လာတာကိုလည်းတွေ့ရပါတယ်ဆိုတော့မရှင်းတန်းတို့အနေနဲ့ဘယ်လိုခံယူချက်တွေနဲ့အခုလိုတက်တက်ကြွကြွအပါဝင်ဖြစ်တာပါလဲရှင
်အဓိကကတော့ဒီရှင်းတန်းတို့ကတော့ဒီလိင်တူဖြစ်သူ LGBT တွေဖြစ်နေတဲ့အတွက်ကြောင့်မလို့လူခွင့်ရေးကိုတန်းတူပြည့်ပြည့်ဝဝရခြင်းနဲ့ဒီမိုကရေစီပြည့်ပြည့်ဝဝသွားတာလို့တင်တယ်ဆယ်နှစ်ဆိုတဲ့အတိုင်းကြတစ်ခုမှာဒီမိုကရေစီရဲ့အရသာအနှစ်သာရကိုလည်းတိခဲ့ပြီးပြီအဲ့ဆယ်နှစ်ရဲ့ဟိုအရှိရ LGBT တွေရဲ့ life ကြီးဘလောက်တိခက်ခဲလဲဒီမိုကရေစီပထမ၅နှစ်သက်တမ်းမှာလည်းဘလို့ဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့လဲဘလို့ကန့်သတ်ခံထားရမှုတွေရှိခဲ့လဲဆိုတာကိုယ်တိုင်ကြုံခဲ့ရတယ်အာနာပိုင်ရဲ့ဒီအင်ပန်နှိပ်ဆက်တာလိင်ရထုတ်တာစဉ်ဆက်တွေနဲ့တို့တာအစနော်ပြီးပြီဆိုလို့ရှင်လူတက်မှုတာမကျူးလွန်မယ်နဲ့မှောင်ရေးကိုလည်းဒီမိတ်ကက်တွေလိမ့်နေဆိုရင်လည်းရုပ်ဖြတ်တယ်ဆိုပြီးတော့မှ LGBT 10ယောက်မှာ4ယောက်လောက်ကထောင်ချမှုတဲ့သူတွေကြီးပဲပေါ့နော်ဆိုတော့ကြတော့ဒီဟာတွေကရှင်းတဲ့ဘဝမှာခါပြီးကြတယ်ဒီမိုကရေစီ၅နှစ်တက်တန်းအတွင်းမှာဆိုလို့ရှိရင်အဲ့ဒီအမှုခင်တွေရောပါလာတယ်လွတ်လပ်စွာပြောဆိုခွင့်တွေရှိလာတယ်အရင်တော့ဆိုရင်အရာရာမှာခေါင်းဖုတ်ခံပြီးနေရတဲ့ဘဝနေပြီးတော့မှဒီမိုကရေစီရဲ့အောက်မှာရဲရဲမှုတွေရှိလာတယ်အခြားပြားတွေကင်းမဲ့လာတယ်အခြားပြားကင်းမဲ့ဆိုတာ respect မရှိဘူးပြောတာမဟုတ်ပါတော့ကိုယ့်ရဲ့ right ကိုကိုယ်သိလာတဲ့ခါမှာကျမတို့ကကားမမနေထိုင်လာနိုင်တယ်ပေါ့အဲ့ဒါကြောင့်မလို့လဲအဲ့ဒီလိုဆက်ပြီးတော့မှနေနေတဲ့အတွက်အရသာအစိုးရအရသာအစိုးရတဲ့မှာမှကျမတို့အတွက်ကိုချက်တီပေးခဲ့တယ် NLD ဆိုရ NLD ဆိုရလက်ထက်မှာဆိုရင် LGBT တွေ break တွေလောက်ခွင့်ရတယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ရတယ်လူငယ်ရေးရမူဝါဒလို့နော်ဒီလိုမျိုးမူဝါဒရေးဆွဲတယ်မှာဆိုရှင်တက်တော့ကိုယ်တိုင်ပါဝင်နိုင်ခဲ့တယ်ကလေးတငယ်ခွင့်ရေးဥပဒေထဲမှာဆိုလို့ရှင်လဲ LGBT နဲ့ပတ်သက်တဲ့အချက်လက်တွေဒီလိင်တူဖြစ်သူကလေးငယ်တွေကိုကာကွယ်ပေးရမယ်ဆိုတဲ့အချက်တွေလောက်ဆောင်နိုင်တဲ့အတွက်အရသာဆိုရတဲ့မှာမှာ NLD ဆိုရကိုကျမတို့မဲပေးပြီးရွေးချယ်ခဲ့တာဖြစ်တယ်ပေါ့အော်အဲ့တော့ကိုယ့်ရဲ့ဒီဆန္ဒပေါ့နော်မင်းနဲ့ရွေးချယ်ထားတဲ့အစိုးရကိုချက်တက်ကနေဒီအာဏာပြန်ထိန်းနေပဲပြောအာဏာပြန်သိမ်းနေပဲပြောဒါကြီးကိုလက်ခံဖို့ဆိုတာကဘလို့မှမဖြစ်နိုင်ဘူးကျမတို့ပေးထားတဲ့မဲတွေကိုမလေးစားဘဲနဲ့အခုလိုမျိုးလုတ်တဲလို့ခံစားရတဲ့အတွက်ကြောင့်မလို့ဒါကိုယ့်ရဲ့ရတအစိုးရကိုပြန်ပြီးတော့မှအနာနှင်းအပ်စေတဲ့အတွက်ကြောင့်မလို့ပါဝင်ရခြင်းဖြစ်ပါတယ်မှာ
LGBT တွေဆိုတာကဒါလူမှုအတိုင်းဝန်းအတွင်းမှာနှိမ်ချဆက်ဆံခံရတဲ့သူတွေထဲမှာပါပါတယ်အလွယ်တကူပြစ်မှတ်ထားခံရလေးရှိတဲ့သူတွေထဲမှာပါတာပေါ့နော်ဆိုတော့အခုလေဒီဆန္ဒပြပွဲတွေမှာပါလာတဲ့အခါမှာကိုယ့်ကိုအလွယ်တကူပြစ်မှတ်ထားပြီးတော့နှိပ်ကွတာဖမ်းဆီးတာမျိုးတွေဖြစ်လာမှာရောမစိုးရိမ်ဘူးလားရှင
်စိုးရိမ်နေမှာဒါပေမဲ့လည်းမထွက်လို့မရတဲ့အခြေအနေမျိုးမှာကတော့ဒါနိုင်ငံသားတယောက်ရဲ့ခံယူချက်ပေါ့နော်တာဝန်စီစဉ်တဲ့အတွက်ကြောင့်လို့ထွက်ရတာရှိတယ်။စိုးရိမ်မှုတွေကတော့ရှိတယ်မှရညဆိုလို့ရှင်ဖြောင်းဖြောင်းတက်တက်မအိပ်ရဘူး။ပြီးပြီဆိုလို့ရှင်အင်တာနက်ကမရှိတဲ့အချိန်မှာတစ်ခုခုအရေးပေါ်ဆိုရင်ဘာလို့လို့ဘာကန်ရမယ်လဲမသိဘူး။ညပေါင်းများစွာအိတ်ကောင်းစင်မအိပ်ရသလိုမနဲ့နိုးထလာပြီဆိုလို့ရှင်လည်းအဲ့အတွေးကြီးကတန်းဝင်လာပြီးတော့မှရင်တုံ့ဝါတာတွေရှိတယ်။ဘယ်နှစ်ကိုယ့်အလက်ရောက်လာမှလဲ။ငါ့ရဲ့အချိန်တွေဘယ်နှစ်ဒီတန်တိုင်းနောက်မှကုံဆုံးရမလဲဆိုတဲ့တွေးစိတ်အကြောက်စိတ်ကတော့ဒါရှိတယ်လူတိုင်းမှာလည်းဒါရှိကြတဲ့အတိုင်းကြပဲပေါ့သို့တော်လည်းခုနိုင်ငံကလေးတွေကအသက်လေးတွေငငယ်လေးတွေနဲ့လမ်းမပေါ်မှာဆန္ဒတွေပြနေကြတယ်ချိန်မှာကျမတို့ကမျိုးမပွားတော့ဘူးနဲ့ကိုယ့်ရဲ့မျိုးဆက်တွေအတွက်တာဝန်ရှိတယ်လို့ခံစားရတဲ့ဈာမှလည်းမနေနိုင်ဘူးသူတို့တွေအတွက်ရှေ့ရနေပြီးတော့မှဒါအမြင်ဆုံးတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုကိုဦးတည်ဖို့အတွက်ကိုရှောက်တင်မယ်လဲရှေ့ထွက်တာပေါ့မရဲ
့သူ့ရဲ့
စိတ်ကတော့အဆက်ကနေအမြတ်ရှိတာပေါ့
ဆိုတော့အခုလိုအာဏာသိမ်းလိုက်တဲ့အတွက်တိုင်းပြည်အနာဂတ်အပေါ်မှာရောဘယ်လိုစိုးရိမ်မှုရှိလဲဒါတိုင်းပြည်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးတွေဖြစ်လာမယ်လို့ထင်ပါလဲရှင
်သူကသူအာဏာသိမ်းတယ်ပဲပြောအာဏာသိမ်းတယ်ပဲပြောဒီလုံးရက်ကိုဒီဒီမိုကရေစီနီးမကျဘူးလို့ထင်တဲ့အတွက်အစိုးရဝင်နေတယ်ရောပြည်သူတွေရောသဘိမ့်မှောက်တဲ့အတွက်ဂျန်နီယာတွေလည်းပတ်တဲ့အတွက်မြန်မာပြည်ပြည်ဒေသပေါက်ကတော့ဖွံ့ဖြိုးတိုးတက်မှုမှာအများကြီးနောက်ကျပြီးခါပြက်ပြီးတန်နေအောင်မယ်လို့ယူဆတယ်ဒီထက်ဒီအာဏာသိမ်းတဲ့စက်တန်းကပြောရမယ်ဆိုရင်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေနဲ့မြန်မာပြည်ပြည်အခြေခံပြီးတော့မှဟိုအရင်အာဏာရှင်ခေတ်မှာဆင်းရဲသလိုကွန်ပျူတာတွေရှားပါးတာတွေဟိုအဝတ်ထည်ရှားပါးတာတွေပန်ကိုဈေးကွက်တွေပေါ်လာပြီးတော့မှဟိုဗတ်ဆိုင်ရှိတဲ့လူတွေကသုံးနိုင်ကြုံနိုင်ဗတ်ဆိုင်မရှိတဲ့လူတွေကဆင်းရဲတဲ့ဆင်းရဲပြီးတော့မှတရားဥပဒေစိုးမိုးရေးတွေပါပြပြားထိခိုက်ပြီးတော့မှလေအဲ့လိုမျိုးစင်းစာရိတ်တာပြတ်တာတွေထိတောင်ဖြစ်နိုင်တယ်လို့တော့ယူဆထားပါတယ်မှာ
မရှင်းတဲ့လို့ LGBT တွေအတွက်လည်းပို့ပြီးတော့ခက်ခဲလာနိုင်တဲ့အခြေအနေတွေဖြစ်လာလိမ့်မယ်လို့ထင်ပါလားရှင
်။ထင်ပါတယ်ရှင်။ဘာကြောင့်မလို့လဲဆိုလို့ရှင်အခုဆိုလို့ရှင်ရင်ဆန္ဒပြခေါင်းဆောင်တွေထင်ပေါ်တော်ကြားပြီးစစ်တမ်းနဲ့ပြီးမညက်တီတဲ့သူတွေနောက်ယဟန်းတန်တာတွေတောင်မှဖန်စီအေးအေးယူထောင်ထတယ်ဆိုတဲ့အနေအထားမျိုးမှာ LGBT တွေဆိုတာတော့အမှနှုတ်ခဲရမှလူတွေရဲ့တစ်စိမ့်ထားခြင်းကိုခံရတဲ့အတွက်ကျမတို့တွေအတွက်ဆိုလို့ရှင် ဖမ်းရစီရလည်းအတွက်ပို့ပြီးတက်ကတ်ချနိုင်တဲ့အခြေအနေမျိုးဖြစ်ပြန်ရောက်သွားနိုင်ပါတယ်။ဥပမာပုံမှန်လေးလေးပြောရမယ်ဆိုရင်ဟိုတော့ကကျွန်တော်ငယ်ငယ်ကဆိုရင်အမှုလုံးအမှုဖြည့်ခံရတာပတ်စံလို့ရဆိုရင်ကျွန်တော်တို့ပတ်ကြည့်ပေးတယ်လို့မျိုးနော်အလို5000တသိန်းပေးရတာပါတဲ့ဖုန်းတွေကိုယူသွားပြီးတဲ့အချိန်မှာနောက်တစ်နေ့ကမှပြန်လာရေးပတ်စံနဲ့ဆိုတဲ့အနေအထားမျိုးတွေအဲဒါမျိုးတွေဖြစ်တော့မှပြန်ရောက်သွားနိုင်တယ်လို့နောက်ပြီးရင်လူခွင့်ရချိုးဖောက်မှုတွေလည်းအများကြီးရှိလာနိုင်တယ်လို့တောင်းတပါတယ်အမဟုတ်
မရှင်းသန့်ဆိုရင်ဒါလူခွင့်ရေး LGBT ခွင့်ရေးနဲ့ပတ်သက်လာရင်ရှီတန်းမှာတက်တက်ကြွကြွဆောင်ရွက်နေတဲ့သူတဦးပါဆိုတော့အများကလည်းကိုယ်ကိုကောင်းကောင်းကြီးသိနေကြတယ်ဆိုတော့ဒီလိုလူတယောက်အနေနဲ့အခုလိုအခြေအနေမျိုးမှာအာဏာပိုင်ဘက်ကနေပြီးတော့ကိုယ့်ကိုချင်းချောက်တာမျိုးဖမ်းဆီးဖို့ကြိုးစားတာမျိုးရောကြုံရတာရှိပါလားရှင
်။90%ထိတော့သူတို့ဘက်ကနေတစုံတရာချင်းချောက်တာမျိုးလည်းမရှိဘူး။ဒါပေမဲ့ဒေတာဘောက်ကတော့ဖမ်းမဲ့ဆိုလို့ရှိရင်တစ်ချင်းဝုံတိုင်းဆိုရောက်လာပြီးတော့ဖမ်းခေါ်သွားမှာပဲ။အဲကျိုးပြီး notice တွေပါလေပို့မယ်လည်းမထင်ဘူးမှဟာအဲ့အတွက်လည်းအရာရာပြင်ဆင်ထားပါတယ်အကောင်းဆုံ
းအာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်ရှိဆန္ဒပြပွဲတွေထဲမှာ LGBT အတိုင်းအဝိုင်းရဲ့ပါဝင်မှုကရောဘလောက်အတိုင်းအတာတိရှိတယ်လို့ပြောနိုင်ပါမလဲရှင
် LGBT အနေနဲ့ပြောမယ်ဆိုရင်အမဒါတတိုင်းခင်ယုံတနန်တလျံမှာရှိနေတဲ့မျိုးအတူတူရ LGBT တွေကသူတို့ကဏ္ဍအတူတူရနေပြီးပင်မသပိတ်စစ်ဆောင်နေတဲ့ပေါင်းတာတော့လည်းကောင်းတို့မဟုတ်တော့သူတို့ဘာသာသူတို့အင်မတပိတ်အနေနဲ့ထွက်တဲ့အားတွေကလည်းရန်ကုန်မန္တလေးတွေမှာဟိုရှမ်းပြည်နယ်ကချင်ပြည်နယ်ပေါ့နော်ဒီကျမတို့ LGBT တွေရှိတဲ့နေရာတွေမှာသူတို့တွေဒီလိုမျိုးကြီးသူလူထုနဲ့အတူဆန္ဒထုတ်ဖော်နေတယ်ဆိုတာကိုကျမတို့ဒီဆိုရှယ်မီဒီယာကနေတွေ့နိုင်တယ်ပြီးဆိုလို့ရှိရင်ကျမတို့မှာကွန်ရက်ရှိတယ်ပေါ့နော်အချင်းချင်းကွန်ရက်ထိစပ်ထားတာရှိတယ် LGBT Rights Network ကနေပြီးတော့လည်းသူတို့ဘာလုပ်တယ်ဆိုတာလေး sharing လုပ်ဖြစ်ပါတယ်အမအကောင်လုံးတက်တက်ကြွကြွဒီအချိန်မှာပါဝင်တယ်သူကြတာတခုကတော့ဒီအချိန်မှာပြည်သူလူထုဒီ LGBT ဖြစ်လို့နှိမ်ချတယ်ဆိုတာမရှိဘဲနဲ့ LGBT တွေဒီနိုင်ငံရေးရေးတဲ့ရင်းနဲ့ဒီလိုမျိုးခံနာမှာပူပေါင်းပါဝင်နေဆိုပြီးတော့မှသူတို့ဆိုချင်းခံရတယ်အထူးကွန်ပျူတာခံရပါတယ်ဒီအချိန်မှာ
ဟုတ်ကဲ့အခုဆိုရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလနီးပါရှိလာပါပြီဆန္ဒပြပွဲတွေဆိုရင်လည်းဒါသတင်းပတ်နဲ့ချီရှိလာနေပါပြီဆိုတော့ဒီလှုပ်ရှားမှုမှာဘယ်အခြေအနေအထိမရှင်းသက်အနေနဲ့ဆက်ပြီးတော့ပါဝင်သွားမှာပါလဲရှင်
ဒီဟာကအဆုံးထိတိုက်ရမယ့်တိုက်ပွဲပေါ့ကျမတို့ကတော့တိုက်ပွဲကိုဘယ်လောက်ထိရည်ရွယ်ထားလဲဆိုလို့ရှိရင်2008ဖွဲ့စည်းပုံခြေခံဥပဒေကြီးပြတ်တောင်းပြီးတော့ကျမတို့တွင်မြောက်တဲ့အစိုးရပြန်လည်ရရှိပြီးပြည်နယ်နဲ့ဒီမိုကရေစီအစိုးရအတွက်ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲနိုင်တဲ့အထိတိုက်ရမယ်လို့ကျမတို့ကဆုံးဖြတ်ထားတယ်အဲ့အတွက်ကြောင့်မလို့ဘယ်လောက်ကြာမယ်ဆိုတာမပြောတတ်ဘူးကျမတို့ငွေဥဒေါ်လာရေးပြီးတစ်လလဲဖြစ်ချင်မှာတစ်နှစ်လဲဖြစ်ချင်မှာနှစ်နှစ်လဲဖြစ်ချင်မှာတောက်နှစ်လဲဖြစ်သွားမယ်အဲ့တော့သမားဒီတန်တိုင်းနောက်ကိုမရောက်သေးသေး၍ပါနေပါပဲအကယ်၍သမားတန်တိုင်းနောက်ပါသွားရင်လည်းသမားဒီခေါင်းဆောင်ဖော်ဘူးဒီအချိန်မှာအလုံးဒီအယူတရားစင်ဒီခေါင်းဆောင်တွေဖြစ်ကြတယ်သမားခေါင်းဆောင်များပေါက်ပဲနဲ့အလုံးရဲ့အသိစိတ်တွေနဲ့တွားရတဲ့အတွက်ဒီတိုက်ပွဲအသေးကြတယ်ဘသူတွေပဲအထဲကိုဘလောက်ပဲရတယ်ဒီတိုက်ပွဲကိုဦးဆောင်မဲ့သူတွေကတော့ဆက်ပြီးတော့မှ LGBT တွေရဲ့မှာလည်းရှိနေအောင်မှာထွက်ပေါ်နေအောင်မှာသူတို့တွေဖန်တီးနိုင်တဲ့ဆွဲအားတွေတက်တီတွေကအရင်နဲ့မတူတော့ဘူးဆိုတော့လေအဲ့တော့ကျမကတော့အဆုံးထိတိုက်မယ်အဲ့လိုပဲ LGBT တွေကလည်းအဆုံးထိတိုက်မယ်ဘယ်အဆုံးထိလဲဆိုလို့ရှိရင်ကျမတို့ရွေးချယ်တင်ပြတဲ့အစိုးရပြန်လဲတက်လာပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲနဲ့အစ်စ်ပြန်လဲပြီးရေးဆွဲတဲ့အစ်မှန်တဲ့ဒီမိုကရေစီရတဲ့ကျမတို့တိုက်သွားမှာပါကမ္ဘာကုလသမဂ္ဂကရောဒီ American ပါဝင်ဒီပေါ့နော်ဒီမိုကရေစီနေရာတိုင်းနိုင်ငံတွေနေနဲ့လဲတက်နိုင်တဲ့ဘက်ကနေအမြဲတမ်းကျမတို့နိုင်ငံဒီမိုကရေစီပြန်ရပြီးဖန်ဆီးဆန္ဒတွေဒီလွတ်မြောက်ဖို့အတွက်ကုညီပေးပါလို့တောင်းဆိုချင်ပါတယ်ဟုတ်
ဟုတ်ကဲ့ပါမရှင်ခင်ကျေးဇူးများတင်ပါတယ်နော
်မကင်ဘူးတွေတင်ဆက်တဲ့အမျိုးသမီးကန္တာဖြစ်ပါတယ်ဒီလိုစနေနေ့မနက်ခင်းတိုင်းမှာတင်ဆက်နေကြဖြစ်တဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတော့အချိန်အခက်ခဲကြောင့်မထုတ်လွှင့်နိုင်ဖြစ်သွားရတာကိုနားလည်ပေးဖို့မြစ်တာရက်ခံအပ်ပါတယ်သရရှင်နေတည်တဲ့အတိုင်းမြန်မာနိုင်ငံမှာအရသာအစိုးရကိုဖမ်းဆီးပယ်ရှာပြီးစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့အကြမ်းဖက်မှုနဲ့ပြည်သူတွေစိုးရိမ်ပွေအခြေအနေတွေကိုဒီသတင်းတွေကိုမြန်မာ VOA မြန်မာပိုင်းကအချိန်နဲ့တပြေးညီတင်ဆက်နိုင်ဖို့ကြိုးပမ်းနေကြောင်းလည်းအသိပေးအပ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
ဒီလိုပဲသိပ္ပံနဲ့နည်းပညာကဏ္ဍမှာမြန်မာနိုင်ငံကကွန်ပျူတာသုံးသူတွေအတွက်လုံခြုံရေးဆိုင်ရာတည်ထားတင်တာတွေကို American နိုင်ငံ Iridium Satellite ကုမ္ပဏီကကွန်ပျူတာ software တင်ရရှင်ကိုရဲကျော်ကပြောပြခဲ့တာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကို၃ချိန်ကြုံခဲ့ကြရတဲ့အထက်မှာ
ထံကိုအချက်ဆက်နှစ်နဲ့ထံကိုအ80ခုနှစ်တွင်နေရှင်အခုနောက်ဆုံး2020အာနာသိမ့်ချိန်မှာဆက်သွယ်ရေးဆိုင်ရာနှိပညာတိုးတက်မှုကြောင့်ဖြစ်ရတွေကိုအချိန်နဲ့တပြေးညီကဘာကတည်လာနေတာပါဒါကိုအာနာသိမ့်ထားတဲ့စစ်တပ်ကလည်းနှီးမျိုးစုံနဲ့ပြည်ပင်ဖို့အတွက်စူးစမ်းနေတာကြောင့်ဆက်သွယ်ရေးအတွက်အရေးပါတဲ့ဖုန်းလိုကွန်ပျူတာလိုသုံးဆွဲရမှာကိုယ့်ရဲ့လုံခြုံရေးဆိုင်ရာတွေကိုတည်ထ
ေးယူမလဲဆိုတာတွေကိုအခြေခံအားဖြင့်နားလည်ထားဖို့လိုတယ်လို့ယူဆပါတယ်ခင်ဗျာ
ဆက်သွယ်ရေးအတွက်ဖုန်းလိုကွန်ပျူတာတို့သုံးတဲ့နေရာမှာအရေးအကြီးဆုံးကကိုယ်အသုံးပြုမဲ့ password ဖြစ်ပါတယ
် message ကိုလုံခြုံအောင်လို့လုပ်ရမယ် password ကိုလုံခြုံအောင်လုပ်ရမယ်အဲ့လိုပဲကိုယ့်ရဲ့ message ရဲ့လုံခြုံတဲ့ strength ကကိုယ်သုံးတဲ့ password ပေါ်မှာပဲမူတည်တယ်ကိုယ်သုံးတဲ့ password ကဖောက်ရတာလွယ်တယ်ဆိုလို့ရှိရင်ဒီ message ကလည်းမလုံခြုံတော့ဘူးပေါ့လေနည်းနည်းလုံခြုံအောင်ယော့သွားမှာပေါ့လေ phrase လေးနဲ့ကိုမှတ်ထားမယ်အဲ့ဒီထဲမှာ numerical ပါမယ်ပြီးတော့ special character တွေပါမယ်အဲ့ဒီလိုပါထည့်ပြီးတော့ password ကို7လုံးကနေ10လုံးလောက်ထိအားရမယ်ကိုကောင်းထဲမှာပဲမှတ်ထားရမယ်အဲ့ဒါတွေကိုချရေးမထားအောင်ချရေးထားလို့ရှိရင်တို့ကစာရွက်ရသွားလို့ရှိရင်ဒါတွေကဟိုရသွားမှာပေါ့လေဒါဆိုအလေးအကျင့်တွေဟိုလုပ်ယူသွားမှာပေါ့သိရမှာဘာဖြစ်ရင်ဟို password ကို1 2 3 4 5 6 7 8အဲ့လိုမျိုးထားလိုက်လို့ရှိရင်တော့အရင်လွယ်တယ်လေသိရမှာအဲ့တော့ရှေ့ဆုံးနှလုံးလောက်ကို default လိုက်နိုင်တာ ਨੇ ဒီဟာကိုစမ်းကြည့်ဖို့ကဒီ chance အရင်များတယ်သိမလား1 2ဆိုတာနဲ့ဟိုတိသွားပြီ1 2 3 4 5 6အဲ့လိုခံမှန်းရလွယ်သွားတာပါ
password ကအရေးကြီးဆုံးပေါ့နော
် password ကအရေးကြီးဆုံးပဲဒီ cyber message လုံခြုံရေးမှာ password ရဲ့ strength ကအရေးကြီးဆုံးပဲပေါ့ password ကိုဘယ်လိုမျိုးလုံခြုံအောင်လုပ်မလဲပေါ့လေမိမိအတွက်ထားရေးစရာမလိုပဲမှတ်မိလွယ်ပြီးတော့တခြားလူအတွက်ခံမှန်းရခက်တဲ့ password တွေဖြစ်ရပါမယ်ပြီးတော့7လုံးကနေပြီးတော့10လုံးလောက်ရှိတဲ့ password လေးတွေကိုကောင်းထဲမှာပဲမှတ်မိနိုင်တဲ့ habit လေးတွေကိုကိုကနေပြီးတော့စလုပ်ဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
။ဟိုရွေးတဲ့ခါမှလည်းစကလုံးက၈လုံးကနေ၁၂လုံးဆိုတာနည်းနည်းများလေ။သူများတွေလာပြီးတော့ hack လုပ်တာခံရဖို့အခွင့်အရေးလေးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။ပြီးတော့ကြတော့ number တွေနောက်ပြီးတော့ special character တွေပါထည့်ပြီးတော့သုံးဖို့လည်းလိုပါတယ်ခင်ဗျာ
။ computer သုံးတဲ့လူတွေသိတင်ထားတဲ့အချက်ကလေးတွေပြောပြပေးပါ
။ပထမအချက်ကတော့ခုနကပြောလိုပဲသူတို့ကိုဒီဆက်သွယ်ရေးလုံခြုံမှုအတွက်ပညာပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီ IT ပညာရှင်တွေစုပေါင်းပြီးတော့ဆက်သွယ်ရေးလုံခြုံမှုအတွက်လိုအပ်တဲ့ software လေးတွေရှာဖွေတီထွင်ထားဖို့လိုအပ်တယ်လို့ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအတွက်ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူဟာဒီအင်အားအတင်းတင်းရှိတဲ့စစ်တပ်တစ်ခုဆိုတော့ဒါကိုလည်းဒီမိထားလို့မရပါဘူးနောက်တစ်ခုကတော့ဒီInternet ပေါ်ကဆွဲယူပြီးတော့ဆွဲသုံးနေတဲ့ free software တိုင်းကလည်းလုံခြုံတယ်မလုံခြုံဘူးလို့ဘယ်သူမှမပြောနိုင်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုအသုံးပြုဖို့အတွက် software တွေကိုတည်ဆောက်ဖို့လိုအပ်လာပါလိမ့်မယ်။အဲ့ဒီ software တွေတည်ဆောက်ဖို့အတွက်လည်း IT ပညာရှင်တွေ software engineer တွေစုပြီးတော့သူတို့ကလိုက်နာရမယ့်စည်းကမ်းလေးတွေချထားဖို့ဥပမာအဖြစ်ပြောရလို့ရှိရင် software ထဲမှာ backdoor တွေမထည့်အောင်လို့ဒီလုံးကြီး software တွေမှာ backdoor တွေမထည့်အောင်လို့အဲ့လိုမျိုးစည်းကမ်းလေးတွေပြန်ချထားဖို့လိုမယ်လို့ထင်ပါတယ်
။ဘာကြောင့် backdoor မထည့်ဘဲနဲ့ထားရမှာပါလဲ
။ backdoor မထည့်ဘဲနဲ့ဘာလို့ထားရမလဲဆိုတော့ backdoor ထည့်ထားလို့ရှိရင်လုံခြုံမှုက 100% မရှိပါဘူး။ဘာလို့လဲဆိုတော့ရေးထားတဲ့ software engineer or software developer ကိုနိုင်ကွာ backdoor ကနေပြီးတော့ဝင်လို့ရတဲ့အတွက်ကြောင့်မလို့တခြားလူကလည်းဝင်မယ်ဆိုလို့ရှိရင်နီလန်းတစ်ခုရှိနေလို့ပါအဲ့တော့ backdoor တွေမထည့်ဘဲနဲ့တိဆောက်ထားတဲ့ software လေးတွေကိုရေးထားတဲ့လို့ထင်ပါတယ်အခုအခြေအနေအဲ့တော
့ backdoor ဆိုတာဘာလဲအရင်ပြောပြပေးပ
ါ backdoor ဆိုတာကတော့ဥပမာအဖြစ်ဆိုလို့ရှိရင်ဒီ software ရေးတဲ့လူပဲတိတဲ့ password တစ်ခုသုံးပြီးတော့ message ကိုဝင်ပြီးတော့ဒီဖတ်လို့ရတဲ့ဟာပေါ့လေ sender နဲ့ receiver ပဲ share လုပ်ထားတဲ့ key မဟုတ်ဘဲနဲ့ဒီဘာခေါ်မလဲဆိုတော့ developer ကပါသူတိတဲ့ key နဲ့ပါဒီယူပြီးတော့ဒီဖွင့်လို့ရတယ်လို့ဟာမျိုးအဲ back door ပေါ့လေအဲ့လိုမျိုးဒီခေါ်တာပေါ့
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံထဲမှာရှိတဲ့ IT ပညာရှင်တွေနဲ့ပြည်ပဟိုအားကိုးနိုင်မှုပဲနဲ့ကိုပိုင် software လေးတွေထွင်ဖို့ပေါ့နော
်တိုင်းပြည်တွေရရောတိုင်းပြည်အပြင်မှာရှိတဲ့ IT ပညာရှင်တွေကလည်းဝင်ကူနိုင်ပါတယ်ခင်ဗျာဒီအချိန်မှာတော့ဘယ်သူကပဲလုပ်ပေးအဆင်ပြေမယ်ထင်ပါတယ်အထည်ရမှာမဟုတ်ဘူးပေါ့လေ
အခုဆော့ဖ်ဝဲတွေရှိပြီဆိုရင်ပြည်သူတွေကဒီဆော့ဖ်ဝဲကိုတုံးနိုင်အောင်လက်လှမ်းမိနိုင်အောင်ဘယ်လိုလုပ်ပေးဖို့ကောင်းမလဲ
သူတို့ကခုနကပြောပြသလိုဒီဆော့ဖ်ဝဲတွေဘာကြောင့်လိုအပ်တယ်လဲဘယ်လိုမျိုးတုံးရလဲဆိုတာကိုကြိုပြီးတော့ပညာပေးထားဖို့လိုပါတယ်ခင်ဗျအများဆုံးအဖြစ်ကတော့တိတ်ပြီးတော့မသိကြဘူးပေါ့လေဒီဟာတွေကိုလုံးကြုံရေး software တွေကိုဘယ်လိုမျိုးသုံးနေဘာကြောင့်သုံးရလဲဆိုတာကိုတိတ်မသိကြဘူးပေါ့လေအဲ့တော့လူတွေတော်တော်များများသိလာအောင်လို့အဲ့ဒီလူတွေကိုပညာပေးထားဖို့လိုပါတယ်အဲ့ဒါမှသူတို့လက်ထဲကိုဒီ software တွေရောက်လာတဲ့အချိန်မှာသူတို့ကဒီ software တွေကိုယူသုံးဖို့အတွက်အစဉ်နှင်းဖြစ်နေပါလိမ့်မယ
်ဘယ်လို software မျိုးပါလဲ
ဘယ်လို software မျိုးတွေလဲဆိုတော့ VPN တို့ကိုယ့်ရဲ့ message ကို encrypt လုပ်တဲ့ software တို့အဲ့လိုဟာမျိုးတွေပေါ့လေနောက်ပြီးတော့ကျတော့သူတို့ရှိမှအရေးပေါ်အသုံးပြုဖို့အတွက် mesh networking လုပ်တဲ့အဲ့မျိုး software တွေပေါ့ဟုတ
်ဆရာမြန်မာနိုင်ငံမှာအခုက cyber လုံခြုံရေးဥပဒေကြီးကလည်းရှိနေပြီဒါတွေကိုကြော်လွှားပြီးတော့ဘယ်လိုလုပ်များသုံးနိုင်မလဲ
cyber လုံခြုံရေးဥပဒေကြီးကတော့ရှိလာမှာပဲလေဒါပေမဲ့ဒီဥပဒေကို enforce လုပ်ဖို့အတွက်တော့နည်းနည်းအချိန်ယူရမယ်ထင်တယ်သူတို့မှလည်းဒီဟာကတိတ်ပြီးတော့ဘာကောင်းမလဲဆိုတော့ first priority မဟုတ်တော့သေးဘူးအခုချိန်မှာဆိုတော့နည်းနည်းတော့အချိန်ယူရအောင်အဲ့ဒီသူတို့အချိန်ယူနေတဲ့အတွင်းမှာကိုယ့်ဘက်ကလည်း general public ကို cyber security အတွက် educate လုပ်ဖို့လိုပါလိမ့်မယ်။ပြီးတော့ tool တွေလည်းဟိုထွင်ထားရပါမယ်။ရအောင်လို့လုပ်ထားဖို့လိုပါလိမ့်မယ်။အဲဒီ tool တွေကိုဖြန့်ဖြူးတဲ့အချိန်မှာလည်းဒီလိုက်နာရမယ့်စီကံလေးတွေကို IT ပညာရှင်တွေကအခုကနေကစပြီးချထားဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ။ဥပမာ software တွေကိုအတုလုပ်လို့မရအောင်လို့ share နဲ့ checksum လေးလုပ်ထားတာတို့ software တွေကိုဒီပြန့်တဲ့အခါမှာဘာလို့လဲဆိုတော့ကိုယ့်ရဲ့ website မှာအဲဒီ software တွေကိုတင်ထားလို့ရှိရင်တခြားလူကကိုယ့် website ကို hack လုပ်ပြီးတော့အဲဒီ software ကိုသူ့ software နဲ့လာလဲသွားလို့ရပါတယ်အဲ့လိုမျိုးလဲလိုက်လို့ရှိရင်လာလဲသွားမှသိအောင်လို့ checksum number လေးထားလို့ရှိရင်အဲဒီဟာလေးနဲ့ဒီပြန်စစ်လို့ရပါတယ်ခင်ဗ
ျ computer software ပညာရှင်ကိုရဲကျော်ပါနောက်တစ်ပတ်မှာတော့ computer လုံခြုံရေးအတွက်လိုအပ်တဲ့ tools တွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာကရောအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပါ။သွားရောက်ပြီးတော့နားဆင်ဖတ်ဆုနိုင်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုသတင်းတူးတွေပေးပို့ခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကလက်ရှိမြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းယူမှုကိုသူ့အနေနဲ့ကန့်ကွက်ကြောင်းနဲ့ NLD အစိုးရကသာသူအတိမတ်ပြုကိုစားပြုတယ်လို့တောက်ကြံနေကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်အခုချိန်မှာနိုင်ငံတကာအတိုင်းအဝိုင်းနေနဲ့လက်ရှိဖိအားတွေနဲ့တင်မလုံလောက်ဖဲအာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ကိုပိုးပြီးတော့ပြင်းထန်တဲ့ဖိအားပေးမှုတွေလုပ်ဖို့လဲကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအတွက်တည်ထောင်ချင်းပါတဲ့အလွတ်တဘောဆွေးနွေးပွဲမှာပြောကြားခဲ့တာပါအခုလိုကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးရဲ့ NLD အစိုးရကိုကိုစားပြုမယ်ဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဝါရှင်တန် DC မှာရှိတဲ့မြန်မာအသံမကြီးဦးအောင်နှင်းရဲ့တုံ့ပြန်ချက်ကိုတောင်းခံဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီစစ်အာဏာသိမ်းမှုကိုမကျေနပ်တဲ့အတွက်ပထမဆုံးယာရုကနေနှုတ်ထွက်ခဲ့တဲ့မြန်မာအသံအရာရှိကတော့အမေရိကန်နိုင်ငံမြန်မာအသံယုံကပထမအတွင်းဝင်ဦးမောင်မောင်လက်ဖြစ်ပါတယ်သူကနိုင်ငံတကာမှာရှိတဲ့တခြားမြန်မာအသံယုံဝန်ထမ်းတွေအနေနဲ့လည်းစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်ကြဖို့အတွက်တိုက်တွန်းနေတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံတကာအတိုင်းအဝိုင်းကနေအတိမတ်မပြုဖို့ကုလသမဂ္ဂအတွင်းမှချုပ်ရဲမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ရှနာဘုဂနာကလည်းကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းပြောကြားခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကဒေါခင်မျိုးသက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ရောဘတ်လူးဝစ်ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကိုလိုင်းဒိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒေးအန္တရာယ်အတွေ့အကြုံကင်းဝေးကြပါသည်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.